to the Voice of America in Burmese.
Washington Review American Tangani, Natana say, April and Nasset Tangye, Jetabrini Manakin season Rego, Yamasano de Manet, Chanaigani Kunanaiti, Langamita Nasselli Leeson and Gazette, Langamita Dia Guze Rugani, Tongan Beni Babi. Come out, Kimio Tapa, Timanakin the Rego, Guyen and Honet with Yopia Divane. Puropa de Dama, Coronavirus Kayogaha, Gusamu, Jasenida, Tamamho.Samatobe, Tini Nile, Pomio, Twiniabime, Diogabuha, Lure Jama, a chain torja, Sepi Shini Nainelu, Tabuisho Kaba, Jamaipu, Chigera, Podopunima, Tri Pelai Bari, Nangam Yasuma, Tikayogaha, Akuma, Kanu, Sene, Shini, Dedalo, Tikayoga Dango, Sozon Kangere, Nangan de Chumale, Yoga, Akusa Tanatu Uye, Bobi Dola Nirago, Akusabi Nianiara Jau, Tri Tajabu.Diyoga Sanya, Geneva Nason, Teresa Shannon Burma, WHO GK, Tedros, Gabriel Saska, Pioja Laitaba, Nayin Mabe Nirane, Lujan Kakawani, Losa Muriga, Nanga Amyapia Ma, Coronavirus Yoga, Gusep Janamugo, Gangong Tasi Nangera Pipi, Aguro, Di Losa Mujang, Jalade, Jalagani, Pishamuri Lopo, Senza Larago, Triniapi, Taha, Achizo, and Yeri Rega, the Kupia de Lule Piovari.大家谢谢铺低价快尼铺有个新人的提出市场密度来低价快尼台比上期铺八万特别是也这么一层也将背着这个南洋台来拿家铺来带动来把人 John Hopkins 这个都是这样我的铺内嘛可把这个 coronavirus 有个故事看下都帮个那单超等着是来那边对生活都帮个他等是当着是你了吧American Tamara, Trump saw up when in it. The usual Kaba, Jama Yi Puji, to a chat happy man, Jambon Wurigo. Yes, Saint Tali done it, but the B, Jambi Sansa B men, who do me on in Jang, the usual GK, Tedros Gabriel Saska, Borhuni Mapiovari, Kaba Kayogaji is Hong Tassibune, a Tedrigo get in Bote, D. Jambon Wigo, Diga, don't you rapture Jang and Piovari, Akuso in Africa, the show data in it, America that live in it, Tamwin, data, Nangandrima.Coronavirus yoga kusam sabiro, dola ni raja, sepuzia gangalo, nanga nyabia male, tika yoga, kuma, a sabai single yola ratuinia relu, WHO gigega piobari, and now Europa nanga de choma, tioga kusamu no jasena, tamamu, domrave, nene, yelekan tuyabime, tika yoga, dojang shinima, pitetre, a ma makana in jangle piobari. Pakistan nga coronavirus kayoga tepia yima.American ga akuni pe melo, tamara Donald Trump ga, Pakistan winijo Imran Khan ne, Bodupune telephone ne sato pyoja zima, kari pe lai pare, coronavirus ka yo ga taikya ye dwe, dongjian sangya ya ma yo, siwa ye tikai mu nezong piyao ma, nanayga aturugwa letwe losang toma pichao, tamara Trump ne winijo Khan do, tabo duke cha re lo, tamara Imbiro ga topya ne jenya jen ma pobya ta pare, American nga ma tika yo ga tanjao,在这方面上，双雄给了准。巴基斯坦能按哪里个？往年几个月前，巴基斯坦红衣就用个标牌嘞。第二个代表也准 ，American 个巴基斯坦准阿古尼皮，多拉三三九比内路纪念他了吧 ？American 他们俩当了创业，伊人准巴嘞德林斯加古，伊人别个深深冷冷地等内路 ，American 加维他那推荐一下是那个波多普内嘛标价来牌嘞。巴山本那个地方嘛，毕竟是德林巴泰。伊人呢 ，American 现在对贸易太大改变，在等那里撇开了闹嘛。伊人对贸易个 conditional military strikes， 去年也是一大开款，比如美帝国 ，American 他们拉 Donald Trump 个波多普内嘛，千万别来巴嘞。这个路地边那边的嘛 ，American 对贸易个，伊人不个闹些被汉达姆的老来人，伊人是对贸易那边个，别吃别吸别破嘴 ，American 现在个都没别个来路。他们说 ，Trump 个不都不呢？这他妈是吧嘞？伊朗也不他妈说，是得到刚建交流过，伊朗个可把把人那个说成给人了，伊朗当然也上得个标吧嘞。
由于 American 在门内拍棉娃娃的视频里过，门内超哪一个呢？可能哪一天，百米米长的是嘞，一路还真的滴滴动呀。 5040 kHz 9139 5.51 kHz 9805နဲ့ 5.190 kHz 1505တို့ကလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရဲမတော်မှာသတင်းတွေကိုဆက်လက်ကြီးညာပေါ်ပါမယ်မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းဧပြီလ20ရက်နေ့ကကုလသမဂ္ဂအမှတ်တံဆိပ်ထင်ထင်ရှားရှားပါရှိတဲ့မော်တော်ယာဉ်တစ်စီးပြစ်ခတ်တိုက်ခိုက်ခံရတဲ့အတွက်ဖြစ်တင်ရှုတ်ချကြောင်းဧပြီလ22ရက်နေ့ရက်စွဲနဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်တရထုတ်ပြန်ခဲ့ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့ဝန်ထမ်းတူသေဆုံးခဲ့ရတယ်လို့ကျန်းမာရေးဝန်ကြီးဌာနကဝန်ထမ်းတူဒဏ်ရာရရှိခဲ့တဲ့အဲ့ဒီတိုက်ခိုက်မှုဖြစ်ပွားချိန်မှာတိုက်ခိုက်ခံရသူတွေဟာ COVID-19 ရောဂါတိုက်ဖျက်ရေးမှာပါဝင်လှုပ်ဆောင်နေတယ်လို့သိရှိနားလည်ထားကြအောင်ဒီဆိုးရွားတဲ့လူရက်ကအကာအကွယ်မဲ့အရသားတွေကိုအကာအကွယ်ပေးဖို့လိုအပ်နေတာနဲ့ရခိုင်ပြည်နယ်အတွင်းအဖြစ်ခက်ရဲဆဲဖို့အပူတပြင်းလိုအပ်နေတာတွေကိုထိထိရှားရှားပြသလိုက်တာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ Morgan Ortega ကပြောပါတယ်ဒီလိုရဟာဗိုင်းရပ်စ်ပြန့်နေတာကိုတားဆီးဖို့တကမ္ဘာလုံးကကျူပန်းအားထုတ်နေတာကိုအနောက်ရှေ့ပြလိုက်တာပဲလို့လည်းဖော်ပြထားပါတယ်ကြေညာချက်မှာဒီဖြစ်ရပ်ကိုစုံစမ်းစစ်ဆေးပြဖို့နဲ့ကျွလသူတွေကိုအပြစ်ပေးအရေးယူဖို့မြန်မာအာဏာပိုင်တွေကိုတိုက်ထွန်းထားပြီးကျမိုင်းနဲ့လူသားချင်းစာနာမှုဆိုင်ရာဝန်ထမ်းတွေအလုံးလုံးနိုင်ရေးအတွက်ချိန်ကျမှုအန္တရာယ်လုပ်ကင်းတဲ့အခြေအနေအခုလိုအချိန်မှာပိုပြီးလိုအပ်နေပါတယ်လို့လည်းပြောပါတယ်။တိုက်ခိုက်မှုဖြစ်ပွားပြီးနောက်တည့်ရက်ဧပြီလ21ရက်နေ့မှာတော့မြန်မာနိုင်ငံရဲ့ဝန်ကြီးဌာနကဒီဖြစ်ရပ်အပေါ်စုံစမ်းမှုတွေလုပ်ဖို့နဲ့နောက်မဖြစ်အောင်ကောက်ကတားဆီမယ်လို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့ဧပြီလ22ရက်နေ့မှာပဲ WHO ကတိုက်ခိုက်ခံရတဲ့နေရာနဲ့မဝေးတဲ့နေရာမှာ CPS ပို့သက်ဆေးကုမ္ပဏီကစစ်ပစ္စည်းတွေတည်ဆောင်လာတဲ့ကားတစီးပြစ်ခတ်ခံရတာကြောင့်ရမောင်းတည်ဆုံးပြီးတူးတန်ရရှိခဲ့ပါတယ်။ရထန်ပြည်နယ်မှာဒီကနေ့ထိတိုက်ပွဲတွေဆက်လက်ပြင်းထန်နေသလိုတိုက်ပွဲအတွင်းအရသားတွေထိခိုက်တည်ဆုံးတိုင်းမှာလည်းတပ်နဲ့အေးအေးတစ်ဖက်စလုံးကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆက်ဆွဲပြောဆိုနေကြပါတယ်ခင်ဗျ။ရှိတော်ရှာဒေတာတွေကနိုင်ငံတော်တော်များများကိုရိုနာဗိုင်းရပ်စ်ပြန့်နေတာကိုထိန်းချုပ်နိုင်ရေးအသွာအလာတွေကိုတိတိကျကျပိတ်ထားချိန်မှာပဲဗီယက်နမ်နိုင်ငံကတော့အသွာအလာပိတ်ပင်ထားတာကိုဖြေလျှော့ပြီးတော့မှဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်မှုပေါင်း300အောက်မှသာရှိပြီးသေဆုံးသူမရှိတဲ့ဗီယက်နမ်မှာဘယ်ပြည်နယ်မှာမှအခုအခါဗိုင်းရပ်စ်ကူးစက်ခံရဖို့အထူးစိုးရိမ်ရတဲ့အခြေအနေမရှိတော့ဘူးလို့ဗီယက်နမ်ဝန်ကြီးချုပ်ငွေရွှန်ဖာကဗီဒိုလေးကကြေညာခဲ့ပါတယ်။ဗိုင်းရပ်စ်ကူးစက်မှုဖြစ်ပွားချိန်မှာဗီယက်နမ်နိုင်ငံဟာလူထောင်ပေါင်းချီပြီးတရားခွဲစောင့်ကြည့်ခဲ့သလိုထိတွေ့ခဲ့သူတွေရဲ့နောက်ခြေရခံလိုက်တာနဲ့ယောဂဆန်သက်ရှာဖွေဖော်ထုတ်တာတွေလည်းကြကြပြတ်ပြတ်လုပ်ခဲ့တာကြောင့်ယောဂထိကျော်ရေးမှာချီးကျူးခံရတဲ့နိုင်ငံလည်းဖြစ်ပါတယ်။ဗီယက်နမ်နိုင်ငံဟာယောဂဆန်သက်စစ်ဆေးမှုပေါင်း 38,000 ကျော်ပြုလုပ်ခဲ့ပြီးကုသသူ190နီးပါးရှိတာကြောင့်ကုသမှုတစ်ခုအတွက်စံသက်စစ်ဆေးမှု690ကျော်လုပ်ခဲ့တဲ့သဘောလည်းဖြစ်ပါတယ်။စံသက်စစ်ဆေးမှုနဲ့ယောဂကုသမှုအကျိုးအစားအရကမ္ဘာမှာထိုင်ဝမ်ပြည်ရင်အများဆုံးလှုပ်ဆောင်ခဲ့တဲ့နိုင်ငံလည်းဖြစ်ပါတယ်ခင်ဗျာ။ဧပြီလ22ရက်နေ့ကကြာရောက်တဲ့မြေကမ္ဘာနေ့မှာအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေယိုကကမ္ဘာတဝန်းကတရားမဝင်ဒေါ်ယန်ဒရိတ်ဆန်ဇေရီကိုပိတ်သိမ်းပေးဖို့တောင်းဆိုလိုက်ပါတယ်။တော်ရင်ဒရိတ်ဆန်ရောင်းဝယ်ဖောက်ကားခြင်းရဲ့အန္တရာယ်အကျိုးဆက်ကိုလည်းဝန်ကြီးပုံပီယိုကအလေးပေးပြောကြားခဲ့ပြီးလူသားတွေစားသုံးဖို့တော်ရင်ဒရိတ်ဆန်တွေကိုရောင်းချနေတာကလူသားမျိုးဆက်အတွက်အန္တရာယ်များသလိုကာယရောဂါတွေကူးစက်ပြန့်ပွားစေတာကြောင့်တော်ရင်ဒရိတ်ဆန်ဇေရီကိုအပြစ်တိုင်ပိတ်သိမ်းပေးဖို့တရုတ်နိုင်ငံအပါအဝင်တခြားနိုင်ငံတွေကိုဝန်ကြီးပုံပီယိုကတောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂအတွင်းမှကျွန်အန်တိုနီယိုဂူတာရက်စ်ကလည်းသူ့ရဲ့တဝန်လာမှာကမ္ဘာကြီးပူလွေးစေတဲ့ဖန်တော်ဝင်တန်းငွေရဲ့တည်ရောက်မှုတွေဟာအခုရင်ဆိုင်နေရတဲ့ကက်ကဘာလိုပဲလူမျိုးဘာသာမရွေနေရာဒေသမရွေတည်ရောက်မှုရှိနေတယ်လို့သတိပေးလိုက်ပါတယ်။ COVID-19 ကာယရောဂါကူးစက်ပြန့်နှံ့မှုကိုဟန်တာတဲ့အနေနဲ့မွတ်စလင်ဘာသာဝင်အများစုရှိတဲ့အင်ဒိုနီးရှားနိုင်ငံမှာရမဒန်ဥပုသ်ကာလခရီးသွားလာခွင့်ကိုပိတ်ပင်တားမြစ်မှာဖြစ်တယ်လို့အစိုးရကအင်ကာနိကကြေညာခဲ့ပါတယ်။ဥပုသ်ကာလမျိုးကြီးတွေကနေထွက်ခွာပြီးမိသားစုတွေစီပြန်ကြမဲ့ပြည်သူတန်းပေါင်းများစွာကိုလာမဲ့တောက်ကြံတွေကစားလို့ခရီးသွားလာခွင့်ပိတ်ပင်လိုက်တာပါ။ပုံမှန်ရမဒန်ကာလမှာအင်ဒိုနီးရှားလူမျိုးတွေဟာဘတ်စကာယထားတွေကိုအသုံးပြုပြီးမိသားစုတွေရှိရာကိုပြန်လည်ရှိကြတာပါလူရေသန်း260လောက်ရှိတဲ့အင်ဒိုနီးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ9000ကျော်နဲ့သေဆုံးသူ600ကျော်ရှိပြီးတရုတ်နိုင်ငံပြည်မှာအာရှနိုင်ငံတွေရဲ့သေဆုံးသူအများဆုံးဖြစ်နေတာပါကျသပရင်းနေ့မနေ့နောက်ဆုံးရသတင်းတွေနားဆင်အပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
VOA အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်ကျွန်မဆုမြတ်ပေါ်မှာ မကြာခင်ရက်ပိုင်းကရန်ကုန်စက်မှုဇုန်တွေမှာအလို့သမားအများအပြားစုဝေးခဲ့တာကြောင့်ကိုဗစ် -19 ရောဂါပြန့်နှံ့မှာစိုးရိမ်နေတယ်လို့ကိုဗစ် -19 လူနာတွေကိုကုသပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေရောဂါကူးစက်မှာစိုးရိမ်နေတယ်လို့အလို့သမားဆေးရုံကြီးရန်ကုန်ရဲ့ယာယီဆေးရုံအုပ်ကြီးဖြစ်သူအယိုးအထုကုဆရာဝန်ကြီးဒေါက်တာတင်မင်းထွန်းက VOA မြန်မာပိုင်းကိုပြောပါတယ်လူမှုဖူလုံရေးကြေးပေးထားတဲ့အလုပ်သမားအားလုံးကိုကုသပေးတဲ့အလုပ်သမားဆေးရုံမှာကိုဗစ် -19 တန်ပြလူနာတွေစောင့်ကြည့်ဖို့ပြင်ဆင်ထားရတဲ့ပတ်သက်လို့ယာယီဆေးရုံအုပ်ကြီးကိုဆက်သွယ်မေးထားပါတယ်
။ကျွန်တော်တို့ကတော့ကြိုးတော့ပြင်ထားတာပေါ့နော်။ပြင်ထားဆိုတာဆိုကြပါစို့ရဲ့အဲကျွန်တော်တို့ကြိုးဖြားလူနာရောက်လာရင်ဖြားတဲ့လူနာတက်ကိုတီးတန့်ထားဖို့ခန်းနေကျွန်တော်တို့ဖွဲ့ထားတယ်။ဖွဲ့ထားပြီးတော့အဲ့ဒီလူနာကိုကြည့်ဖို့တက်ကိုကျွန်တော်တို့ဂျူတီကိုဘလို့ဘယ်လိုဆေးမဆောင်လို့တခါပြင်ထားတာပေါ့နော်။ပြင်ထားတော့အဲ့လိုကိုဗစ်ကနေရရှိရလို့အဆောင်ကြီးဖို့တက်ကိုအခန်းကြီးပြင်ထားပါတော့
အဲ့တော့အဲ့လိုမျိုးပြင်ဆင်တဲ့ခါမှာရောဆရာတို့ဟိုလိုအပ်ချက်တွေဘာတွေရှိလားအကုန်ပြည့်စုံပြီလားဆရာ
လိုအပ်ချက်ကတော့ကျွန်တော်တို့စီမှာကဒီခုနအခြေခံလိုအပ်ချက်တွေဖြစ်တဲ့ PPE ကို mask တို့အဲ့ဒီစာရအားလုံးကတော့ကျွန်တော်စီမှာပြည့်စုံရှိတယ်ဟိုမရှိတာတစ်ခုကတော့ ventilator ပေါ့ ventilator ကျွန်တော်ဆေးရုံကကိုရီးယား ICU မရှိတဲ့ခါကျတော့ ventilator ကိုကျွန်တော်တို့ကဝယ်မထားပြည့်ဘူးကျွန်တော်တို့ကလေအသက်ရှူဆက်ကိုပေါ့နော်ကျွန်တော်စီမှာဥတော်ဆိုအသက်ရှူဆက်ကတစ်လုံးပဲရှိတယ်။အဲဒီစာကိုကျွန်တော်ဖြည့်ထားတယ်။နောက်အဓိကပြဿနာကတော့ကျွန်တော်လူသမားစီမှာကျန်းမာရေးဝန်ကြီးဌာနကလည်းအင်အားခွဲပြီးရတာဆိုတော့ကျွန်တော်စီမှာဥစားပေါ့ human resource ဆိုတော့အင်အားနည်းတာမှန်အဲ့ဒါတစ်ခုပဲ။ကျန်တာကတော့ပြည့်စုံရှိပါလား
။ဟိုအခုလက်ရှိကူးစက်နေသူတွေထဲမှာဒီဆရာဝန်တွေသူနာပြူတွေနောက်ကျန်းမာရေးဝန်ထမ်းတွေပေါ့လေပါနေတဲ့ခါကျတော့ဆရာတို့ဆေးရုံမှာရောအဲ့လိုမျိုးကျန်းမာရေးဝန်ထမ်းတွေအတွက်ကိုဒီအကာအကွယ်ပေးဖို့အထိအပြည့်စုံပြင်ဆင်ထားလာပစ္စည်းရောအလုံးလောက်ရှိပါလားဆရာ
။ဟုတ်ရှိပါတယ်။အဲ့ဒါတော့ရှင်နဲ့ကျွန်တော်ပြောနေပြီးပြီးတဲ့လုံလောက်ရှိတယ်။မတ်စီရဲ့လုံလောက်ရှိတယ်။ club တွေပါရအကုန်ကကျွန်တော်တို့အတွက်အခြေခံလိုအပ်ချက်အကုန်လုံးဟိုပြည့်စုံရှိတယ်။နောက်ပြီးတော့တခါ drone ထိတွေ့မှုရှိတော့ကျွန်တော်တို့ quarantine ထားဖို့အတွက်တော့ကျွန်တော်တို့တိတ်တနေရာစီစဉ်ထားရတာရှိပါတယ်။
အခုနပြောလို့ပေါ့နော်ဆရာတို့ဒီအတက်ရှူဇက်မှာတော့မလောင်မငါဖြစ်တဲ့တခုပဲရှိတယ်ဆိုတော့တကယ်လို့အခုလောလောဆယ်တော့ဆရာတို့ဆေးရုံမှာလူနာမရှိသေးဘူးပေါ့လေတကယ်လို့ရှိလာပြီးတော့အဲ့လိုမျိုးလိုအပ်လာမယ်ဆိုရောဘယ်လိုမျိုးဆောင်ရွက်ဖို့ဆရာတို့မှာအစီအစဉ်ရှိပါလဲရှင့
်ကျွန်တော်တို့ဒီဆေးရုံကအခုလောလောဆယ်ဒီကျွန်တော်တို့ဒီရိုးစားပေါ့ကျွန်တော်ဝန်ကြီးဌာနရဲ့ guideline တော့ဒီရန်ကုန်တိုင်းတက်မှာရှိတဲ့ဆေးရုံတွေအားလုံးကတော့ဟိုနောက်ဟို positive ရိုးသား covid-19 positive ဖြစ်သွားပြီဆိုတော့သူကဝေဘာကြီးဆေးရုံတောင်ပလာဆေးရုံဖောင်ကြီးပေါ့သူတို့တက်မှတ်ထားတဲ့အထူးဆေးရုံဖွဲ့ပြီးကိုညွှန်ကြားထားပြီးသားဆိုတော့ကျွန်တော်တို့ဆေးရုံမှာဒီ ventilator တင်ရတဲ့အဆင့်လောက်ထိလူနာရှိဖို့တော့ပြောင်းလဲထားဘူးကျွန်တော်တို့ဒီမှာဒီခုနတန်တရားလူနာပဲထားဖို့ရှိထားတဲ့အဆင့်လောက်ပဲရောက်မယ်တကယ်လို့ positive ဖြစ်သွားပြီးတွေ့သွားပြီဆိုရင်ကျွန်တော်တို့ကထပ်ပြီးလူနာကိုထပ်ဆွဲပြီးရောက်မှာပေါ့နော
်ဟုတ်ပြီးခဲ့တဲ့ရက်ပိုင်းနေရာလဲဆရာတွေ့မှာပါဒီရန်ကုန်ဒီဆက်မှုဆောင်တွေမှာအလုပ်သမားတွေအများကြီးပဲသူတို့ဆေးရုံတွေဖွင့်နေဆိုပြီးတော့လာကြရပေါ့လေဆိုတော့ဒါကြည့်ရင်တော့ဒီယောဂပိုးကူးဖို့အတွက်ကအင်မတန်စိုးရိမ်စရာအခြေအနေဖြစ်တယ်ပေါ့လေဆိုတော့အဲ့ဒီနောက်ဆက်တွဲရောဆရာတို့ဘာတွေသိရပြီလဲဒီယောဂပိုးကူးရဲ့အခြေအနေအဲ့ဒါတွေနဲ့ပတ်သက်လို့ဆရာပါပြောချင်ပါလေရှင
်အဲ့ဒီစားတော့ကျွန်တော်တို့ဒီလူသမားဆေးရုံကလူဖွင့်ဆေးကန်းလူတွေတော့ကဒါအစိုးရိမ်နဲ့တိစားပါပဲတိစားတော့လေအဲ့တော့အဲ့ဒီအဖြေကဘယ်ချိန်မှတိမလို့ဆိုကျွန်တော်ထင်တယ်နောက်နှစ်ပတ်နောက်ပိုင်းဆိုတော့ဒီမီလာလောက်မှပဲအဖြေကိုပို့ပြီးတော့တိကျတိရမယ်ထင်တယ်အခုကတကြံပြီးဆက်ရုံလုံးဝင်ပြန်ဖွင့်ကြတယ်ဖွင့်ပြီးတော့တခါတချို့လည်းပိတ်တယ်တချို့လည်းဖွင့်တယ်အမျိုးမျိုးဖြစ်ပြီးတော့ဒါမှဘာလို့ကွန်တက်တွေရာရှိသွားကြတယ်ပေါ့နော်ကွန်တက်တွေရာရှိသွားကြတယ်ကွန်တက်မနေရှင်းတွေရှိသွားကြတယ်ဆိုအဲ့ဒီအချိန်အခုတော့ပေါ်မှာမဟုတ်ဘူးနောက်နှစ်ပတ်လောက်ကြာတဲ့ခါကျမှအဖြေအတိအကျတိရမှာထင်တယ
် so ဟိုဆရာဝန်တယောက်အနေနဲ့ပေါ့လေအခုဒီမြန်မာနိုင်ငံမှာဖြစ်နေတဲ့ကူးစက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဆရာရဲ့စိုးရိမ်မှုကိုဘယ်လိုပြောချင်လဲရှင့
်ဟင်းကျွန်တော်ရဲ့စိုးရိမ်မှုပြောမယ်ဆိုတော့လောလောဆယ်ပြောအခဏလေးကျွန်တော်ကတော့စိတ်ကိုစိတ်ပူတာတစ်ခုရှိတယ်ကျွန်တော်ကျမ်းမာရေးဝန်ထမ်းတွေကိုအဓိကထိသွားမှာတစ်ခုရှိတယ်နောက်တစ်ခုကအခြေခံလူလန်းစားတွေမှာပေါ်ပြန်ပေါ်သွားမှာနှစ်ခုရှိတယ်ပေါ့နော်ဘာကြောင့်လဲဆိုတော့ကျွန်တော်ကျမ်းမာရေးဝန်ထမ်းတစ်ခုထိဥပမာအနေနဲ့တာကြီးလေးဆေးရုံကိုကြည့်ပါဦးတာကြီးလေးဆေးရုံမှာတရား positive ရှိကြတယ်တဆေးရုံလုံးက quarantine ဝင်တဲ့ခါကျအဲ့ဆေးရုံတရုံလုံးကလုပ်ငန်းတွေရပ်ဆိုင်သွားသလိုဖြစ်သွားတာလေဆိုတဲ့ခါကျတော့ဒီကျမရေဝင်တဲ့တယောက်ထိလိုက်ပြီဆိုတော့အဲ့ဒီကျမရေဒီပြင်ယောဂရေကုဖို့လူတွေပါအကုန်လုံးကကွာနီးမှန်မှန်အဲ့စနစ်ကြီးရက်ဆိုင်သွားမှာပေါ့နော်အဲ့ဒါတစ်ခုချင်းစိတ်ပူတယ်နောက်တစ်ခါကျတော့အခြေခံလူတန်းစားရေပေါ့အခြေခံလူတန်းစားရေဆိုတာတစ်နေ့လုံးကတစ်နေ့စားသူတို့နားဖို့လည်းချိန်မရှိဘူးအိမ်မှာနေရတဲ့ခါကျလည်းတရင်ထဲမှာ၄၅၀ကျော်စုပြုံနေကြရရှိတယ်အဲ့တော့သူတို့တယောက်ဖြစ်ပြီဆိုတော့အကုန်လုံးကဟိုသာ outbreak ဖြစ်သွားဖို့ကအချမ်းစာတအားကိုများသွားပြီပေါ့နော်အဲ့ဒီနှစ်ခုချင်းစိတ်ပူတယ်
ဒီအမေရိကန်တို့ဗြိတိန်တို့လိုမျိုးပေါ့ဒီလိုနိုင်ငံတွေမှာတော့မှဒီဆရာဝန်တွေတော်တော်လေး
outbreak ဖြစ်လာလို့ရှင်ဆရာပြောသလိုပေါ့လေဟိုကူးစက်မှုအများကြီးကူးစက်လာပြီဆိုလို့ရှင်သူတို့ဒီလူနာတွေကုသပေးဖို့အတွက်ကတော်တော်လေးမနိုင်မနှင်းဖြစ်တယ်ဆရာဝန်တွေမှမနိုင်မနှင်းဖြစ်တယ်နောက်ဒီခုနပြောတဲ့ဆေးရုံတွေမှာလိုအပ်ချက်တွေရှိလာရဲဆိုတော့ဗမာပြည်မှာရောအဲ့လိုဖြစ်လာရင်ဟိုတနိုင်ငံလုံးအတိုင်းတာပေါ့နော်လုံလုံလောက်လောက်ကုသပေးနိုင်ဖို့အတွက်ကိုဆရာအနေနဲ့ဘယ်လိုမြင်လဲရှင်
ကျွန်တော်အနေနဲ့ဆိုရင်တော့အခုချိန်ကြီးကတော့အဆင်ပြေနေသေးတာပဲဒါပေမဲ့ခုနလိုအောက်ပြီးဖြစ်သွားတဲ့အနေအထားမှာဆိုရင်တော့ကျွန်တော်တို့လည်းထင်တယ်အခုအင်္ဂလန်တို့အမေရိကန်တို့နိုင်ငံမျိုးတော့မနိုင်မနှင်းဖြစ်ပြီဆိုရင်ကျွန်တော်တို့နိုင်ငံမျိုးတော့ဒီထက်ပိုဆိုးမယ်လို့ထင်တာပဲ
ဟုတ်အဲ့တော့အဲ့ဒီလိုမျိုးအခြေအနေတက်တာအောင်ရောဘယ်လိုမျိုးတွေလုပ်လို့ရလဲဆရာဘာပြောချင်ပါလဲရှင
်ဟုတ်ကဲ့အဲ့ဒီအခြေအနေကိုတက်တာအောင်လုပ်မယ်ဆိုတော့ကျွန်တော်တို့မျှော်မှန်းထားတာကတော့ခုနကကြံကြုံမရေးရှိကိုကျွန်တော်ဆက်ပြီးပြည့်လက်စီချင်တာပေါ့နော်ဆက်ပြီးပြည့်လက်စီချင်တယ်ဆက်ပြီးပြည့်လက်စီချင်မှာဒီလိုကမှအလုပ်ရုံစေုံနေမှာတို့လောကလာစားမရတော့ဘယ်လိုမျိုးဖြည့်ဆည်းပေးနိုင်မလဲ။ခုနောက်ဆိုကျွန်တော် stay home ပေါ့နော် home stay ကိုကျွန်တော်ကာလာလေးကိုဆက်ပြီးတော့တိုးလိုက်မယ်ဆိုရင်တစ်လနှစ်လောက်ဆက်တိုးလိုက်မယ်ဆိုရင်ဒီဖြစ်နေတဲ့အခြေအုံရပ်တန့်လိုက်နိုင်မယ်ဆိုတော့ကျွန်တော်ထိန်းနိုင်မယ်ထင်တာပဲ
။အလုသမားဆေးရုံကြီးရန်ကုန်ရဲ့ယာယီဆေးရုံအုပ်ကြီးဖြစ်သူအယိုးအထုကုဆရာဝန်ကြီးဒေါက်တာတင်မင်းထွန်းဖြစ်ပါရရှင်ကျွန်မဆုမြတ်မော်ပါ
။ VOA မြန်မာပိုင်းစီစဉ်ကိုနားဆင်နေကြတာပါ။အမေရိကန်ပြည်ထောင်စုကပြည်내တချို့မှာ COVID-19 ရောဂါကူးစက်မှုကြောင့်သေဆုံးခဲ့တဲ့မြန်မာအမေရိကန်အနည်းဆုံးတဒါဇင်ကျော်မကရှိနေပြီးသူတို့ရုပ်အလောင်းတွေကိုပြန်တွေ့ခွင့်မရတဲ့အတွက်ခြေကွဲဝမ်းနည်းပွေရာဖြစ်ရတွေကြုံတွေ့နေရတဲ့မိသားစုဝင်တွေနီးစပ်သူမိတ်ဆွေတွေကို VOA ကမေးမြန်းခွင့်ရခဲ့ပါတယ်။ကျမအင်ဂျင်နိုင်ကစူးစီးတင်ပြမှာပါ။ကိုဗစ်ရောဂါကူးစက်မှုအဆိုးဆုံးနဲ့ဗဟိုအချက်အခြာဖြစ်တဲ့နယူးယောက်မြို့မှာမြန်မာအမေရိကန်တွေတည်ဆုံမှုနှုန်းဟာအခြားပြည်နယ်တွေနဲ့ရှင်ရင်အများဆုံးရှိနေတာပါ။ဧပြီလလယ်နောက်ပိုင်းမှာတော့တစ်နှစ်ကိုတစ်ယောက်နီးပါးနှုန်းတည်ဆုံနေကြောင်းနယူးယောက်ကမြန်မာအမေရိကန်လူမှုရေးအဖွဲ့တာဝန်ရှိသူက VOA ကိုပြောပါတယ်။ဧပြီလ9ရက်နေ့ကကိုဗစ်ကြောင့်တည်ဆုံသွားတဲ့အသက်52နှစ်အရွယ်ဦးတင်အောင်မိုးရုပ်အလောင်းကိုမိသားစုပြန်တွေ့ခွင့်မရတဲ့အပြင်မိတချို့ကိုခွင့်ပြုထားပေမဲ့ရက်ပေါင်း15ရက်ကြာလာတဲ့အချိန်ရေခဲတိုက်ထဲမှာပဲရုပ်အလောင်းရှိနေသေးကြောင်းညီမဖြစ်သူနယူးယောက်အထက်ပြည်နယ် Orange Regional Medical Center ကအထွေထွေအထူးကူသမားတော်ဒေါက်တာစပယ်ထူက VOA ကိုပြောပါတယ
်။အဲ့ဒီကနယူးယောက်မှာ City မှာ State မှာ731ဒီလူ931ယောက်ဆုံးတယ်ဆိုတော့နေအဲ့ဒီအချိန်မှာလည်း900ကျော်ဆုံးတယ်အဲ့နောက်မှာပိုများတယ်900 300လောက်ပိုများတယ်ဆိုတော့ general ကလက်ခံနေတော့သေးတယ်အဲ့မှာ Google လောက်သူတို့အင်းအနည်းဆုံးဒါပေမဲ့သူတို့ကတိုင်ရိုက်အတူတူချမဲ့ရမယ် service ဆိုင်ဘာမှမရှိဘူးဆိုတော့ okay မတော်အားဒီမိတကြိုးတဲ့အတိုင်ရိုက်ဥစားလုပ်အဲ့တစားစားတဲ့ပုံစားစားပူတော့တစ်ပတ်လောက်ဆောင်းပါအဲ့အဒီဒီကြားထဲမှာရက်လဲလူပါတော့ဘယ်မှဖြစ်ရရဲ့ဒီရရဲ့အိမ်မှာမမရဆွေမျိုးတွေ online ရပဲဖုန်းကြီးကြီးစုံတက်တယ်လို့ပါတော့မှာအဲအဲ့ဒါမျိုးကတရားနာတယ်ဟို online အကုန်လုံးသူတို့သူ့ body ကဆေးရုံမှာ tracking မှာလား module မှာလားမသိဘူးမအားငကူရရတော့စုံလိုက်ဆိုတော့ကိုက body ဒီကတော့မဟုတ်သူက issue မလားဘာယူမလားပြာယူမလားမယူတော့ဘူးနော်ဆက်တမ်းအခုဒီတချို့ဒါတော့မလုပ်ရသေ
းကိုလိုရာဒိုပြည်နယ် Fort Morgan မြို့အမေသားစိတ်ယုံမှာလောက်တဲ့မြမအမျိုးသမီးဒေါ်အေးအေးမြင့်ဆိုရင်လေ COVID-19 ကူးစက်ခံရပြီးသူ့စိတ်ယုံမှာပထမဆုံးသေဆုံးတဲ့လူနာဖြစ်ပါတယ်။အများကမတ်အီးလို့ခေါ်ကြတဲ့ဒေါ်အေးအေးမြင့်ဟာကွယ်လွန်သွားပြီဖြစ်တဲ့စာရေးဆရာမောင်တာရနဲ့တားတယောက်ရခဲ့ပြီးဧပြီလ17ရက်နေ့သေဆုံးချိန်မှာတော့တားဖြစ်သူကအခြားပြည်နယ်မှာတာဝန်နဲ့ရောက်ရှိနေတယ်လို့အရင်းနှီးဆုံးမိတ်ဆွေ Greenling မြို့မှာနေတဲ့ကိုဆွေကူကပြောပါတယ်
။ဟိုကျွန်တော်လည်းဗုဒ္ဓဘာသာဆိုတော့ဖုန်းကြောင်းကြတော့ကျွန်တော်တို့ရဲ့နေတဲ့မြို့ပါမရှိဘူးကြ။ကျွန်တော်တို့အဲဒီကိုရိုနာရဲ့မြို့တော်တံပါန်မှာရှိတယ်။အခုအချိန်ရတယ်ဟိုအပြင်ထွက်လို့သွားလို့လာလို့မကောတဲ့အချိန်ဆိုတော့ဟိုတက်ပြောက်ဆုံးအရင်ကတ်တာပါဗျာ။တက်ပြောက်ဆုံးကတ်တယ်။ပြီးတဲ့ခါကျတော့အဲဒီဆရာတော်နဲ့ချိန်ပြီးတော့ကျွန်တော်တို့ online ရရင်သူ့အတွက်ပေါ့ဗျာ။ဟိုတက်ပြောက်ဆုံးအတွက်ခြေသက်ချတရားနာပြီးအမျှတန်ပေးဝေတယ်ပေါ့ဗျာ
။ဒေါ်အေးမြင့်ရဲ့ရုပ်လောင်းကိုပြီးခဲ့တဲ့ရက်ပိုင်းကပဲတားဖြစ်သူလက်ထဲရောက်ရှိသွားပြီဖြစ်တယ်လို့သူကဆိုပါတယ်။အမေရိကန်ပြည်ထောင်စုမှာကိုဗစ်ကြောင့်တည်ဆုံသွားသူတွေရဲ့ရုပ်အလောင်းတွေနဲ့ပတ်သက်လို့အခက်အခဲအကြီးအကျယ်ရင်ဆိုင်နေရတဲ့အခြေအနေကိုနယူးယောက်မြို့ကမြန်မာအမေရိကန်စေတနာရှင်တတိပုဂ္ဂလတွေစုစည်းထားတဲ့မြန်မာအမျိုးသားလူမှုရေးရန်ပုံငွေအဖွဲ့တာဝန်ခံကိုမိုးချမ်းက VOA ကိုခုလိုပြောပြပါဗျ
။အခုကအခက်အခဲကဟိုအခက်အခဲတစ်ခုနဲ့တစ်ခုကကွာခြားမှုတွေနည်းနည်းနည်းနည်းစီရှိတယ်။ဘာလဲဆိုတော့တချို့စိတ်ယုံတွေကဒီဒီလူနာဆုံးသွားပြီဆိုရင်ကိုဗစ်ကြောင့်ဆုံးသွားပြီဆိုလို့ရှိရင်တချို့မိသားစုတွေကိုခေါ်ပြီးတော့ပြတယ်လို့ပြောတယ်။နောက်ဆုံးအနေနဲ့ပေါ့နော်နှုတ်ဆက်တဲ့အနေနဲ့အပြင်းနေကြည့်ပြီးရင်ပြီးသွားပြီ။အဲအဲ့လိုပြတယ်လို့ကျွန်တော်တို့ကြားတယ်။အဲတချို့ဆေးရုံတွေကြားပြန်တော့လည်းအဲ့လိုလုံးဝလက်မခံဘူးလို့ပြောတယ်။ so lemakane haga who general amyazu pinin. No beamji de harbour, no so no second beauty harbour, not say yoni. So a who de may general punai wine be or kuni bini the case to ku solution. Hello, say yonga, say yawonga, say ku be not the lunao. โอ้กูเจ๋งอ่ะไม่อยากไล่กูทําไม่เผอตัดกูบาผิดรู้แล้วไม่ได้ลูนาเสียงจอกตัวได้เฉยอ่ะนี่แหละยောက်ตัวไปตู่จอกตัวไปแล้วนอกตนาอีจอๆลงมาเว้ยตูนาส่งตัวได้เลยสรุปเสียงวันนี้กูไหนก็เลยเว้ยอเตยสิทธิ์ผีชิ้นหมดตลอดตรุมาเฉยไม่ไปไหนหรอกกูบาจังบาจังบลูผิดตัวแล้วสรุปแล้วมีตาเจ๋งสุมีตาสุดเนี่ยแหละบามาเตชาแม่เมียยะไม่ติดหรอก
ညီမအမျိုးသားလူမှုရေးရန်ပုံငွေအဖွဲ့တာဝန်ခံကိုမိုးချန်ကဗီအိုကိုပြောသွားတာပါရှင်။အမေရိကန်နိုင်ငံမှာအမြင့်နေထိုင်ခွင့်ပြည်ဝင်ခွင့်ရှောက်ထားရသူတွေအတွက်ဆောင်ရွက်ပေးနေတဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာလုပ်ငန်းတွေကိုရပ်ပေါင်း60ရပ်ဆိုင်ထားဖို့တမနာထရမ့်အစိုးရကအမိန့်ပေးလိုက်တဲ့အကြောင်း
Green Gallo Lukimia, America, Maniran, Chichani, Taimia, Bushal Tatu, Eater, Samia Pide, Louis Mujija, Isaiah, Kisari, Guyachose, Yasin Tame, Lutamara, Trump, Gapiovari.
It would be wrong and unjust for Americans laid off by the virus to be replaced with new immigrants.
Virus sound low American Yamaha,
The farmers will not be affected by this at all. If anything,
they'll make it easier for customers. လူဝင်မှုကြီးကြပ်ရေးလုပ်ငန်းကိစ္စတွေဆိုင်ရာထားမယ်လို့သမ္မတကပြောတာမှာအမြင်နဲ့အခြေချနေထိုင်ခွင့်ကဂရင်းကတ်ရှောက်ထားစေသူတွေကိုဆူလိုတာလားဒါမှမဟုတ်အသေးရှောက်တဲ့လုပ်ငန်းအစဉ်အဆက်ကိုရည်ညွှန်းတာလားမိသားစုဝင်တွေကိုခေါ်တာနဲ့အမေရိကန်နိုင်ငံသားကသူ့အိမ်ကောင်ပဲဂရင်းကတ်ရှောက်ပြီးတဲ့အပေါ်မှာဒီကန့်သက်ချက်ကတည့်ရမှုရှိသလားဒါတွေကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး ကယောဂအန်ဒီအကြောင်းလူငွေကြီးကြပ်ရေးလုပ်ငန်းကိစ္စအတော်များများရပ်ဆိုင်ထားပြီးဖြစ်သလိုဗီဇာနဲ့ပတ်သက်တဲ့ကိစ္စတွေကိုလည်းလူငွေရဲ့သတင်းပတ်တွေကကန့်သတ်မှုရှိရပ်ဆိုင်ထားပါတယ်အခုထုတ်ပြန်တဲ့အမေရိကန်ဂရင်းကတ်ရဖို့ရည်ရွယ်ခြင်းနဲ့ H1B ဗီဇာကိစ္စထားတဲ့ဂျမိုင်းဝန်ထမ်းတွေနဲ့သက်ဆိုင်သလားဆိုတာလည်းမသိရသေးတဲ့အတွက်ဂျမိုင်းပညာရှင်တွေကလည်းစိုးရိမ်နေပါတယ်
The consolation of ideas that the president is trying to make. မကြာသေးခင်ကလည်းနိုင်ငံတချို့အပေါ်သမ္မတထရမ့်ကပြည်ဝင်ခွင့်ပိတ်ကင်တာမီတာကိုတရားရုံးချုပ်ကထောက်ခံနေစီရင်တုံးလဲရှိခဲ့ပါတယ်။ကာယောဂနဲ့ပတ်သက်ပြီးတော့သမ္မတထရမ့်ရဲ့တုံ့ပြန်ကန်တွဲပုံတွေကိုပြည်သူအများစုကမကြိုက်ကြတာကိုလည်းလူလူသဘောထားစစ်တမ်းတွေမှာတွေ့လာရတာကြောင့်အခုဒီအမိန့်ကနိုင်ငံရေးအရာကြီးရတာဖြစ်တယ်လို့သူတည်သူကထောက်ပြပါတယ်။မူဝါဒရေးရာစင်တာကသူတည်သူတူဦးဖြစ်တ အာယုံပေးချင်တာပါသမရကသူ့ကိုယ်သူကံယောဂနောက်ဆက်တွဲလူလူ့ကျမ၏ကိစ္စကိုစီးပွားရေးပြဿနာရင်းနဲ့ပတ်သက်ပြီးတော့အဓိကဆုံးဖြတ်ချက်တွေချနိုင်ရတယ်လို့ပြန့်ချင်နေရလို့ထင်ပါလူဝင်မှုကြီးကြပ်ရေးကိစ္စရင်းနဲ့ပတ်သက်ပြီးတော့သူ့ရဲ့လှုပ်ဆောင်ချက်တွေပေါ်မူတည်ပြီးနောက်ထပ်ရွေးကောက်ပွဲဝင်မှုစူးစမ်းနေတဲ့သမရထရမ့်ကဇန်နဝါရီလတည်းကတရုတ်နိုင်ငံကခီးသွွားတွေကိုပြည်ဝင်ဝင်ရပ်ဆိုင်းလိုက်တာဟာလေဗိုင်းရပ်စ်ကြောင့်လူများပြန်တည်ဆုံးကြရမယ်အရေးကကွယ်ဖို့သူ့ရဲ့ပြက်သားရေးဆုံးဖြတ်ချက်တစ်ခုလို့မကြာခဏဆွေတရားဟောလို့ရှိပါရဲ့ရှင်
။ဆက်လက်ပြီးကိုဗစ် -19 ကာယောဂဘေးကြီးရဲ့နောက်ဆက်တွဲလူတွေအနောက်ဘေးကြောင့်တွေ့ရနိုင်တဲ့အကြောင်းကုလသမဂ္ဂကအစိုးရခံထားတာကိုတင်ပြပေးပါမယ်။ကိုဗစ် -19 ရဲ့အတန်းကိုစီးပွားရေးအရာလည်းထိခိုက်ခံစားရမှာဖြစ်လို့ကမ္ဘာလူဦးရေတန်150အငတ်ဘေးနဲ့ကြုံတွေ့ရနိုင်တယ်လို့ကမ္ဘာစံရိတ်ခါအစီအစဉ် WFP နဲ့ကမ္ဘာစံရိတ်ခါနဲ့စက်ပြေးအဖွဲ့ FAO တို့ကအစီအစဉ်စာတက်တဲ့ဇာတ်ကိုပူတွဲထုတ်ပြန်ကြပါတယ်။ဂျနီဗာမြို့က Research Line People တဲ့တဲ့ကိုပြောပြပါမယ်။က COVID-19 မတိုင်ခင်ကတည်းကပါကမ္ဘာတဝန်လူ135သန်းအစားအစာမလုံလောက်တာကိုဆူဆူရွာရွာကြုံတွေ့နေရတာပါအခုထုတ်ပြန်တဲ့အစီရင်ခံစားသစ်မှာတော့အရေးယူဆောင်ရွက်မှုတွေခက်မြန်မြန်နဲ့တိတိကျကျမလုပ်ဘူးဆိုရင် COVID ကရောဂါကြီးရဲ့နောက်ဆက်တွဲအငတ်ပြေးကြုံမဲ့သူတွေအတွက်အရင်ကတည်းကစပိုများလာနိုင်တယ်လို့ခန့်မှန်းထားပါတယ်ဒီလိုအငတ်ပြေးကြုံတွေ့စေတဲ့လက်သေးတရားခံတွေကတော့ပဋိပက္ခတွေဥရိယာတိပြောင်းလဲတာနဲ့စီးပွားရေးအတက်အတဲတွေလို့ဆိုပါတယ်အငတ်ပြေးကြုံရသူတွေအထက်က89ရာခိုင်နှုန်းကပဋိပက္ခဖြစ်ပေါ်ရာနေရာတွေမှာနေထိုင်သူတွေဖြစ်ပါတယ်ရှင်မင်းဒီမိုကရက်တစ်ကွန်ဂိုအာဖဂန်နစ္စတန်ဆီးရီးယားနဲ့တောင်ဆူဒန်နိုင်ငံတွေအငတ်ပြေးကိုအစိုးဆုံးရင်ဆိုင်ရမှာဖြစ်တယ်လို့ WFP ကစီးပွားရေးပညာရှင်အာရစ်ဟူစိန်ကပြောပါတယ
် If we don't get to them their lives already hang by a thread so if we don't get to them
မကူညီဘူးဆိုရင်သူတို့တကယ်ပဲဒုက္ခရောက်ကြမှာပါနေ့တိုင်းပုံမှန်အချိန်မှာကိုကပဲလူ1,000-2,000လောက်ငတ်လို့တည်နေကြပါတယ် COVID ကြောင့်မဟုတ်ပဲပုံမှန်အချိန်မှာကိုပဲနေ့တိုင်းဆယ်စက္ကန့်တိုင်းမှာကလေးငယ်တယောက်အဟာရချို့တယ်လို့အသက်ဆုံးရှုံးနေရပါတယ်လို့ပြောသွားတာပါသူတို့တွေကိုအချိန်မတော်ခင်ခက်မြမြန်ကူညီဖို့လိုတယ်လို့ဟူစိန်ကပြောပါတယ်ကုန်သွယ်ရေးနဲ့ supply chain လို့ခေါ်တဲ့ကုန်စည်ထောက်ပို့ရေးကွန်ရက်တွေကိုအမြန်ဆုံးတည်ဆောက်ရမှာဖြစ်တယ်လို့အစားအစာနဲ့လိုအပ်တာတွေကိုလည်းအရင်သင့်ထားဖို့လိုတယ်လို့ပြောပါတယ်အဲဒီလိုအရင်ပစ္စည်းတွေနဲ့အကာအကွယ်တွေလုံထားဖို့အတွက်အစိုးရတွေကိုအကူအညီပေးရေးအဖွဲ့တွေကကူညီဖို့လိုတယ်လို့လည်းဟူစိန်ကပြောပါတယ်
We should not forget about the agricultural sector. Imagine, okay, fine, we have good stocks right now.
ဆက်ပြီးလုပ်ငန်းတွေကိုကျွန်တော်တို့ပြန်ထားနေပါဘူး။လောလောဆယ်ကျွန်တော်တို့မှာကုန်တွေလုံလုံလောက်လောက်ရှိနေပါတယ်။ဒါပေမဲ့ကုန်စည်ထောက်ပံ့မှုရပ်သွားရင်မျိုးစည်းတွေနဲ့စိုက်ဖို့ပြုဖို့လိုအပ်တာတွေလက်သမားတွေစီကောင်မပို့ပေးနိုင်တော့ဘူးဆိုရင်ဘာရင်းဆက်ဖြစ်မလဲ။နောက်တစ်မှာစားရရိတ်ကမလုံလောက်ဖြစ်ပါမယ်။ဒါမျိုးကိုရှောင်ရှားနိုင်ရပါမယ်လို့ပြောသွားတာပါ။ကုလသမဂ္ဂအကူအညီပေးရေးအဖွဲ့တွေကတော့ဒီနှစ်ကြုံမယ်လို့မျှော်လင့်ထားတဲ့စားနပ်ရိက္ခာအချက်အသေးကိုရင်ဆိုင်နိုင်ဖို့အမေရိကန်ဒေါ်လာ10ဘီလီယံနဲ့12ဘီလီယံအကြားလိုမယ်လို့တွက်ဆနေပါတယ်။လာမယ့်3လအတွင်းအစာအိမ်စာလိုအပ်ပေသူတွေအတွက်လောလောဆယ်ကိုပဲဒေါ်လာ2ဘီလီယံလောက်လိုအပ်နေတာဖြစ်တယ်လို့ပြောပါတယ်။အထူးသဖြင့်စစ်တလင်းပဋိပက္ခနေတဲ့ပိတ်မနေသူတွေအတွက်လို့ပြောပါတယ်ခင်ဗျ။ကျွန်တော်ရဲမထုံပါ
COVID-19 ကရောဂါကူးစက်မှုကာလအတွင်းရောဂါကူးစက်လွယ်တဲ့အသက်အရွယ်ကြီးရင်သူတွေကိုပိုပြီးဂရုစိုက်နေကြတဲ့အတွက်ကလေးတွေပေါ်မှာအာရုံစိုက်မှုတွေညှောနေလာနေတယ်လို့ကုလသမဂ္ဂကလေးစင်ငယ်များအရေးပေါ်ရန်ပုံငွေအဖွဲ့ UNICEF ကပြောလိုက်တဲ့အကြောင်း Research Line ရဲ့သတင်းလွှာကိုပြောပြပေးပါမယ်ကျွန်တော်ရန်နိုင်ပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်လုပ်နေတာအများစုဟာလိုအပ်ပေမဲ့ကလေးစင်ငယ်တွေပေါ်မှာထိခိုက်မှုတွေစိုးရတဲ့အကျိုးဆက်တွေရှိလာနိုင်တယ်လို့ကုလသမဂ္ဂကလေးစင်ငယ်များအရေးပေါ်ရန်ပုံငွေအဖွဲ့UNICEF ရဲ့အစီရင်ခံစာမှာပြောထားပါတယ်ဒီကာယောဂါရဲ့ဒဏ်ကိုတနည်းမဟုတ်တနည်းခံစားရတဲ့ကလေးငယ်ကအနည်းငယ်ပဲရှိတယ်လို့ဒီအစီရင်ခံစာကိုဥဆောင်ရေးသားတဲ့ UNICEF အဖွဲ့ရဲ့ Global Insight Policy ရုံးညွှန်ကြားရေးမှူး Lawrence Chandy ကပြောပါတယ်ခေါင်းမာရှိတဲ့ကလေးငယ်60ရာခိုင်နှုန်းဟာအိမ်ထဲကနေအပြင်မထွက်ဖို့လုံးဝတားမြစ်ထားတာဒါမှမဟုတ်ဒစိတ်တစ်ပိုင်းတားမြစ်ထားတဲ့နိုင်ငံတွေမှာနေနေရတာဖြစ်တယ်လို့ Chandy ကပြောပါတယ
် The unprecedented simultaneous closure of schools across the world is affecting alone 1.5 billion children.
ဒီလိုမှမကြုံဘူးလို့ကမ္ဘာတော်မှာရှိတဲ့ကျောင်းတွေကိုတပြိုင်တည်းပြစ်လိုက်တာကြောင့်ကလေးသန်း1500လောက်ထိခိုက်မှုရှိပါတယ်။ဒါကကမ္ဘာပေါ်ရှိတဲ့ကလေးအားလုံးကြီးပါပါ။ဒါပြင်နိုင်ငံပေါင်း143နိုင်ငံကကလေးသန်း360လောက်ပါလေ။ကျောင်းကကျွေးတာကိုစားနေကြတာဖြစ်တယ်လို့အစိုးရကမှပြောထားပါတယ
်။အခုကမှကျောင်းတွေပြစ်လိုက်တာကြောင့်ဒီကလေးတွေတဲကအတော်များများဟာနေ့စဉ်ပုံမှန်စားနေကြအစားတနက်ကိုမစားကြတော့ဘူးလို့ Chandy ကဆိုပါတယ်။ဒါပြင်ကလေးငယ်တွေကိုအကာအကွယ်ပေးနေတဲ့ဝန်ဆောင်မှုလုပ်ငန်းတွေအတော်များများလည်းပိတ်ထားတာကြောင့်ကလေးငယ်တွေဟာအိမ်တွင်းကြမ်းဖက်မှုတွေတခြားနှိပ်စက်ညှဉ်းပန်းခံရတာတွေအမျက်ထုတ်အသုံးချခံရရင်လည်းရင်ဆိုင်နေရတယ်လို့သူကပြောပါတယ်။အခုချိန်ထိတော့ကလေးငယ်တွေကြားမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးတာတွေသိမရှိပါဘူး။ဒါပေမဲ့လည်းကလေးတွေရဲ့ကျန်းမာရေးကိုတွယ်ဝိုက်ပြီးထိခိုက်တာတွေအကြီးအကျယ်ရှိလာနိုင်တယ်လို့ပြောလိုက်ပြီးကမ္ဘာတစ်ဝန်းကကာကွယ်ဆေးထိုးတာတွေကိုဆိုင်းငံ့ထားတယ်လို့လည်းပြောပါတယ
်။ That was set back global campaign to end polio.
ဒါကကမ္ဘာလုံးဆိုင်ရာပိုလီယိုရောဂါတက်ဖက်ရေးလုပ်ငန်းကိုနှစ်နဲ့ချီပြီးရပ်တန့်သွားစေနိုင်တယ်လို့ကျွန်တော်ထင်ပါတယ်။ကျွန်တော်တို့ရည်တွေ့ကြည့်ထားသလောက်တော့ကမ္ဘာနိုင်ငံ23နိုင်ငံကဝက်သက်ကာကွယ်ဆေးထိုးတာရပ်ထားပါတယ်။ကမ္ဘာလုံးဆိုင်ရာစီးပွားရေးကြောင့်ဆင်းမှုတွေကြောင့်ကလေးတွေငယ်သေဆုံးမှုတွေမှာလည်းအကျိုးဆက်တွေရှိလာနိုင်ပြီးအခုနှစ်တွင်ကလေးသေဆုံးမှုနောက်ထပ်3နဲ့ချီပြီးရှိလာနိုင်ပါတယ်။
ဆိုရရင်အနေနဲ့ COVID-19 ရောဂါကူးစက်မှုတွေနဲ့သေဆုံးမှုတွေကိုပဲအာရုံမစိုက်ဘဲဒီထက်ပိုပြီးကြေကြေပြန့်ပြန့်အာရုံစိုက်လှုပ်ဆောင်ကြဖို့ UNICEF အဖွဲ့ကတောင်းဆိုလိုက်ပါတယ်။ဒါပြင် COVID ကာယရောဂါကြောင့်ကမ္ဘာတဝန်းကကလေးငယ်တွေရဲ့ဘဝတွေကိုချိန်ချောက်လာနေတဲ့အန္တရာယ်တွေကိုရင်ဆိုင်ဖြေရှင်းဖို့အတွက်လည်းပိုပြီးမျှတဲ့ချင်းကပ်မှုတွေလိုအပ်တယ်လို့ UNICEF အဖွဲ့ကပြောလိုက်ပါတယ်ခင်ဗျာ
။အခုဆက်လက်ပြီးနိုင်ငံတကာမီဒီယာထဲမှာမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုမူရင်းအပေါ်မှာထုတ်နှုတ်တင်ပြလိုပါတယ်။ကိုရိုနာဗိုင်းရပ်စ်နဲ့မြန်မာနိုင်ငံဆူရတဲ့အခြေအနေမကြုံရသေးဘူးဆိုတဲ့ကြောင်းစင်နဲ့ဒေါက်တာရှင်ဒရာရှီခရမ်ဒီသားရဲ့ဆမဂူယူရေရှင်ရဇူးမှာဖျားပါရယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့အပတ်အထိကိုရိုနာဗိုင်းရပ်စ်ကူးစက်မှုက second အထိသာရှိသေးပြီးထန်ဆုံကူးစက်ခံရတဲ့ရန်ကုန်မှာညစင်နာရီကနေမနေ့၄နာရီအထိကာဖြူထုတ်ခဲ့တယ်လို့စာရေးပါရယ်တရုတ်နဲ့နိုင်ငံများစွာနေစားချင်းထိစပ်တဲ့ဒီနိုင်ငံမှာအခုအချိန်ထိရောဂါကူးစက်မှုသိပ်များများဆာဆာမတွေ့ရသေးပါဘူး။ဒါဟာဝူဟန်နဲ့မြန်မာနယ်စပ်သိပ်အလံဝေလိုဖြစ်တဲ့နေရာ။ဒါ့အပြင်ဝူဟန်နဲ့မြန်မာကူးစက်ရွယ်မှုဆက်သွယ်ရေးနဲ့တိုက်ရိုက်လျင်လိုင်းတွေမရှိတာ။မြန်မာနိုင်ငံနဲ့ကပ်နေတဲ့တရုတ်ဘက်ကနယ်တွေမှာကူးစက်ရောဂါဖြစ်ပေါ်မှုသိပ်မရှိကြကြောင်းလည်းဖြစ်နိုင်တယ်လို့ဆိုပါရယ်။မြန်မာအနာဘိုင်းတွေဟာမဆူစလောက်တဲ့အရင်းအမြစ်ကလေးနဲ့ဒီဗိုင်းရပ်စ်ကိုကနဦးထိန်းချုပ်ထားနိုင်ခဲ့ပေမဲ့ပြည်ရဲ့အပတွင်မှာတော့အထူးသဖြင့်ရန်ကုန်မှာကူးစက်မှုတွေပိုတွေ့လာရပါတယ်တဲ့ဒီပတ်တွင်အလို့သမား 9,000 ကျော်ထိုင်းနိုင်ငံကပြန်လာကြပြီးအလုံးကိုမစမ်းသပ်နိုင်စီတိုင်အောင်သူတို့တွေဗိုင်းရပ်စ်ပိုးသေဆောင်လာတာမဖြစ်ရင်တော့ကကောက်တယ်လို့ဆိုပါတယ်ဒီချိန်မှာအရေးကြီးတာမြန်မာအနာဘိုင်းတွေဟာလူထုဆက်သွယ်ရေးအတွက်ဆိုရှယ်မီဒီယာတွေကိုအသုံးပြုဖို့ပဲဖြစ်ပါတယ်ပွင့်လင်းမြင်သာမှုရှိဖို့နဲ့ခေါင်းဆောင်ရဲ့စကားကိုလူထုကနားထောင်လိုက်ကြဖို့လည်းလိုတယ်2008နာဂစ်ဖြစ်ခဲ့တုန်းကလိုလူတွေသိမ်းငန်းချီသေဆုံးပြီးဘေးဒုက္ခအကြီးကျယ်ဆက်ရောက်နေတာစစ်တပ်ကအဆက်အသွယ်ဖြတ်တောက်ထားတဲ့အတွက်ကမ္ဘာကအစီနောက်ကျခဲ့ရတဲ့အဖြစ်မျိုးမဖြစ်သင့်ဘူးလို့လည်းရေးပါတယ်။အခုကိစ္စမှာတော့ဒေါအောင်ဆန်းစုကြည်ဟာလူထုနဲ့ဆက်သွယ်ထိပ်သိမ်းမှုတွေကိုတောက်လျှောက်လုပ်နေပြီးလူထုပူပေါင်းပါဝင်ဆောင်ရွက်ကြဖို့လည်းထပ်ကလည်းလည်းနှူးဆော်နေတယ်လို့ဆိုပါတယ်။အစောပိုင်းတုန်းကတော့ဒေါအောင်ဆန်းစုကြည်ဟာဒီဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုဦးစီးကာကွယ်ရေးအတွက်ကော်မတီတရက်ဖွဲ့စည်းတဲ့နေရာမှာစစ်ဘိုလ်ချုပ်ဟောင်းတူဖြစ်တဲ့ပထမဒုတိယသမ္မတကိုတာဝန်ပေးခဲ့တယ်လို့ဗတ်တလစ်နာရဲ့ဆောင်းပါးကိုကူကဖော်ပြပြီးဒီလိုရဟာမစင်မြော်ဘူးဆိုတဲ့အကြောင်းဝေဖန်ရေးသားထားပါခင်ကိုရိုနာဗိုင်းရပ်စ်တောက်ချေရင်းမှာမြန်မာစစ်ဘိုလ်ချုပ်တွေအဓိကနေရာရယူခြင်းဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးကိုတော့ UEC NITA Nikki Asian Review မှာရေးထားပါတယ်ကိုရိုနာဗိုင်းရပ်စ်တိုက်ချေရေးမှာမြန်မာစစ်တပ်ကဥဆောင်မှုရယူခြင်းဟာနိုင်ငံရေးမှာစစ်တပ်လွှမ်းမှုပြန်လည်ကြီးထွားလာတဲ့လက္ခဏာတရားဖြစ်တယ်လို့စရေးပါတယ်။ဒါဟာ NLD ပါတီအတွက်အရေးကြီးတဲ့အကျိုးဆက်တစ်ခုဖြစ်လာနိုင်ပြီးနိုဝင်ဘာမှာပြည်လုံးမဲ့ရွေးကောက်ပွဲကြရင်စစ်တပ်ကျော်ရောင်းနောက်ခံပြုပါတီအစာရစင်မဲ့သဘောဖြစ်တယ်လို့ဆိုပါတယ်။အခုချိန်ထိစစ်တပ်ဟာနေပြည်တော်မှာလူပေါင်း 15,000 ရန်ကုန်မှာလူပေါင်း 2,000 ကျော်အတွက်ကွာရန်တင်းလုပ်နိုင်တဲ့နေရာကိုပြုလုပ်ထားပြီးဘုဂျုံမီးကြီးမြောင်းလိုက်နဲ့စစ်အရာကြီးတွေဟာသူတို့ရဲ့လက်စားတချို့တဝက်ကိုကိုရိုနာဗိုင်းရပ်စ်ကကွယ်တာစီအတွက်လှူဒါန်းတာအခုဆိုရင်ကျပ်ငွေ 2.2 ဘီလီယံရှိနေတယ်လို့ပြောပါရယ်။ဒါ့အပြင်ရဟယင်တွေနဲ့သူတို့ဆရာဝန်တွေသူနာပြုတွေကိုဝေးလံတဲ့ဒေသကြီးကိုလည်းပူပင်နေတယ်လို့ဆိုပါရယ်။ဒုတိယသမ္မတဘုဂျုံကြီးအငင်းစားမြင့်ဆွေဦးစီးစီပြီးအရေးပေါ်တုံ့ပြန်မှုကော်မတီတရက်ကိုအစိုးရဖွဲ့စည်းပေးခဲ့တယ်လို့လည်းရေးပါရယ်။ဒီဗိုင်းရပ်စ်ကိုပြန့်နှံ့မှုကာကွယ်ဖို့အတွက်ပြည်ပလေရင်ဆက်ကပ်ခွင့်ရဆိုင်တာပြည်တွင်းမှာတာစီပိတ်ပင်မှုလုပ်ငန်းတွေလက်ကဲကိစ္စအပေါ်မှာစစ်တပ်အနေနဲ့မျိုးပြလူထုထိန်းချုပ်ရေးကိစ္စတွေကိုတင်းတင်းကြပ်ကြပ်ချမှတ်ဖို့စီစဉ်နေတယ်လို့လည်းရေးပါတယ်။ဒီကပ်ဘေးကိုအစိုးရကမထိန်းချုပ်နိုင်ဘူးဆိုရင်သူတို့အနေနဲ့ပြည်သူတွေကိုအကာအကွယ်ပေးသွားမယ်လို့စစ်ဘိုလ်ချုပ်တယောက်ကပြောကြောင်းနဲ့ကိုကဖော်ပြပါရယ်။ဒါကြောင့်လော့ခ်ဒေါင်းကကျညာလိုက်ရင်စစ်တပ်အနေနဲ့သူတို့ရဲ့ရှိပြီးသားဖြစ်တဲ့ဩဇာအစိမ်းတော်ကိုတူးချက်လာနိုင်တယ်လို့ရည်သားထားပါတယ်ခင်ဗျာကျွန်တော်ကျော်စံသားပ
ါယူအမေရိကန်အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ Project Vaccine COVID-19 ကာကွယ်ရေးတာစီနဲ့ပတ်သက်ပြီးတာဝန်ထမ်းဆောင်နေတဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ဝန်ထမ်းတူအခိုင်အမာမင်းများမျိုးနွယ်မှာစီစဉ်ထိပ်ဖြစ်ဆုံးသွားတဲ့ကိစ္စဟာလောလောဆယ်တိုက်ခိုက်နေရတဲ့နှစ်ဖက်စလုံးကသူတို့တိုက်ပွဲဟာကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ပိုအရေးကြီးတယ်လို့ယူဆနေကြဖို့ရတယ်ဆိုရင်သဘောတူကြပါလားအဲဒီချိန်ထဲမှာပဲတိုက်ပွဲဝင်နေတဲ့တပ်မတော်သားတွေကိုတစ်ဖက်ကချီးကျူးဂုဏ်ပြုပြီးအခြားတစ်ဖက်ကညီညာရေးကိုထိထိရောက်ရောက်ဆောင်ရွက်သွားမယ်ဆိုတဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ရဲ့ထုတ်ပြန်ကြေညာချက်ကိုဘယ်လိုသဘောရကြပါလဲ1990ကြီးရွေးကောက်ပွဲဗလဲမြွနယ်ဆုတော်ကိုယ်စားလှယ်လောင်းဒေါက်တာကင်းဆွေနဲ့ကျွန်တော်ကျော်စန္ဒာဆွေးနွေးတုံ့သက်ထားပါတယ်ဒီအချိုးဝန်မ်းသစ္စာကိစ္စနဲ့ပတ်သက်ပြီးဒေါက်တာကျင်းစွာအခုလိုစတင်ဆွေးနွေးပါရစေ။
ဒီသတင်းဟာအတ္တမဟိုစိတ်မကောင်းစရာဒါပရမတစ်ချက်ပေါ့။နောက်တစ်ခုကကိုယ်သမဂ္ဂနဲ့ပတ်သက်တဲ့အကူအညီတွေကိုပို့တဲ့ကိစ္စမှာပြစ်ခတ်ခံရတယ်။အဲလူတောင်အသေးပြောက်ရှိတယ်ဆိုတော့ဒီနေ့ဒီကမ္ဘာလုံးမှာဖြစ်နေတဲ့ကရိုနာဗိုင်းရပ်စ်ကရောဂါကာလမှာကျွန်တော်တို့နိုင်ငံရဲ့အကြီးအသေးအကြီးချင်းအခြေအနေနိုင်ငံကြီးကိုပေါ်ပြလိုက်တာပဲခင်ဗျာဒီကမ္ဘာလုံးကဒါကိုကြီးစိုက်နေကြတယ်နိုင်ငံတိုင်းပါပဲသူတို့ကိစ္စတွေသူတို့နိုင်ငံရေးတွေသူတို့ဟလာပါတီတွန်းတိုက်ပွဲတွေကိုပေးချိတ်ပြီးတော့ဒီကရိုနာဗိုင်းရပ်စ်ထိနိုင်ရင်ကိုကြိုးစားနေတယ်ကျွန်တော်တို့နိုင်ငံမှာကပြည်သူပြည်သားတွေကြီးစိုက်တဲ့ထဲကအခုလိုလက်နက်ကင်ဖွဲ့တွေပဲဖွဲ့လဲတော့မသိဘူးပဲဖွဲ့ဖြစ်ဖြစ်ကျွန်တော်ကတော့ပြစ်တင်တယ်ရှုတ်ချတာကရိုနာဗိုင်းရပ်စ်ကူးစက်ရောဂါကိုအကြောင်းပြုပြီးတော့ကောင်းရကောင်းကြောင်းပဲဥတီဘို့ထပ်ပြီးတော့စဉ်းစားပါလို့ပဲပမာမကျွန်တော်ဆွေးနွေးပြရစီခင်ဗျာ
ဒီနိုင်ငံရေးတက်နာရေးပြည်ပခါရေးမြန်မာနိုင်ငံမှာဖြစ်နေအခုတိုက်ပွဲတွေဟာအရသာရတကစနိုင်တော့မဖြစ်သင့်ဘူးဒါကိုရရမယ်ဆိုပြီးတော့ကျွန်တော်စဉ်းစားပါတယ်ဒါမဲ့ဒီဟာလုံးဝရစဲဘောဘူးအတွက်ကတော့နိုင်ငံရေးသဘောတူညီမှုစဉ်းစားမယ်ကိစ္စဖြစ်ပါတယ်လောလောဆယ်မှာဒီဟာကိုရပ်ဆန့်ပြီးတော့ယောဂတာကိုရည်ရွယ်ဥစားပြနိုင်မယ်လုံးဝနေတော့ဘာကြောင့်မဖြစ်နိုင်ဘူးလဲဒီဟာကနှစ်ဖက်ကအကြီးကထားပြီးတော့မစင်းလာရဘူးလားဆိုတော့မေးလျာဖြစ်လာပါဘောဆရာကဘာကလည်းတောင်းဆိုကြတယ်ဒီမနက်ငယ်တိုင်းသားလက်နက်ကင်အဖွဲ့ကလည်းတောင်းဆိုပါရဲ့အေးအပါဝင်သဘောထားတွေထုတ်ပြန်ပြီးတော့ပြည်ထရေးဆွေးဖို့သူတို့တင်ပြတာရှိပါရဲ့တမတော်ဘက်ကပြောတာကတော့ဒါဟာမဖြစ်နိုင်တဲ့ကိစ္စမလို့လက်မခံဘူးဆိုပြီးစစ်တိုက်ရရဲဆိုတာတွေးရပါလိမ့
်ဘယ်လိုအခြေအနေပဲဖြစ်ဖြစ်ဘယ်ဘက်ကဖြစ်ဖြစ်အနည်းဆုံးပေါ့နော်ပြစ်ခတ်ရစေဖြစ်ဖြစ်နောက်ဆုံးညဉ့်ညံ့ရေးဖြစ်ဖြစ်တင်ပြတယ်တောင်းဆိုတယ်ဆိုတာဒါကျွန်တော်ကြိုးစားလက်ခံရမယ့်ကိစ္စအဲဓမ္မရောကပြောပြောအစိုးရပြောပြောဟိုလက်နက်ကန်ပြီးတိုက်နေတဲ့တိုင်းရင်းသားဖွဲ့တွေကပြောပြောကြားကပြည်သူတွေကပြောပြောပေါ့နော်ပြစ်ခတ်ရစေဆိုတာကြိုးစားတဲ့ကိစ္စနောက်တစ်ခါလုံးသိတဲ့ကိစ္စလိုက်လျောသိတဲ့ကိစ္စအဘာမှမလုပ်ရသေးဘူးဒါဟာဖြစ်နိုင်ခြင်းမရှိဘူးကြိုးကြောင်းစီလည်းမရှိဘူးလို့ပြောခြင်းဟာပြောတဲ့အဖွဲ့အစည်းရဲ့အတွင်းသဘောကိုဖော်ပြတယ်နောက်တစ်ခါဟိုဘယ်အကြောင်းမဖြစ်ဖြစ်ဒီလိုပဲအကြောင်းပြန်ခဲ့တယ်လို့ကျွန်တော်ကတမန်ရောင်းကိုကြည့်ရင်ကျွန်တော်အဲ့လိုတွေ့ကြည့်တယ်ခင်ဗျအဲ့တော့တပ်တော်ကဘာကြောင်းဆိုတဲ့အကြောင်းပြချက်သူတို့မှတော့ရှိကောင်းရှိမယ်သို့တော်ကျွန်တော်တို့တိတ်နေမရှင်းရဘူးပေါ့ဘာကြောင့်လဲဘာကြောင့်အပြစ်ခတ်မရက်ဆဲနိုင်တာလဲဘာကြောင့်ကြိုးကြောင်းမစီလျော်ဘူးလို့ပြောနိုင်တာလဲဆိုတဲ့အချက်ပေါ့နော်အဲ့တော့ကျွန်တော်ဆွေးနွေးရရင်တော့အမရော်ရဲ့ဒီလက်နက်ကင်တိုက်ပွဲတွေအပေါ်မှာသဘောထားကိုကျွန်တော်တို့ခုထိနားမလည်သေးဘူးမရှင်းသေးဘူးအားမရသေးဘူးလို့ပဲပြောပြရစီခင်ဗျဟုတ်ကဲ့
ကျွန်တော်လည်းအမရော်ဘက်ကနေပြီးစဉ်းစားကြည့်ရဲ့သမရောကပြောတယ်ရှင်ညာရေးကိုအလိုချင်ဆုံးမှာငါတို့စစ်သားတွေပဲစီပြာကြီးငါတို့ပဲစီရတာဆိုပြောတယ်ဒါမှန်ပါတယ်သူတို့ရဲ့စေဆုံးမှုကလည်းကျွန်တော်စင်ကောင်းဖြစ်ပါတယ်ဒါပေမဲ့အပြစ်ကရစဲထားတဲ့ကာလမှာသူ့နယ်ကိုနယ်တော့သူတို့တတ်မှတ်ထားမှာပေါ့အဲ့ဒီဟာကိုဖောက်ပြီးတော့များသူတို့ဒီဘက်ကိုတိုးချက်လာမှာကိုသူတို့ဟန်တာရခက်မှာမို့လို့လားဒီကဆိုရင်တို့များဖြစ်နေမှာကျွန်တော်စဉ်းစားမိရဲ့ဆရာဆရာဘယ်လိုဖြစ်မှာလဲအဲ့ဒီက
ဟုတ်ကဲ့ခင်ဗျာဒီနေရာမှာကျွန်တော်နှစ်ချက်ဆွေးနွေးရသည်ပထမတစ်ချက်ကတက်မရောကိုခွဲပြီးတော့ပြောဆိုစဉ်းစားနေရတာကဒါအခြေခံမှားယွင်းတဲ့အချက်ခင်ဗျ။အဲကြောင့်လို့ဆိုတက်မရောသားတွေဟာအရက်သားတွေရဲ့သားတွေသမီးတွေမိဘတွေအဲပေါင်းပေါင်းမှုထမ်းနေကြတာပါ။စ ကျွန်တော်တို့နဲ့သူတို့နဲ့ကွာကြားကြောင်းမရှိဘူးဗျာသူတို့ကလက်နက်ကင်ထားတာရှိတယ်ယူနီဖောင်းဝတ်ထားတာရှိတယ်စစ်စီကံလိုက်ရတာယူနီဖောင်းဝတ်လိုက်လို့စဉ်းစားချက်မတူပါဘူးဆိုတာကဒါအခြေခံမာယွန်းနဲ့ခင်ဗျစစ်စီကံလိုက်တာမယ်ဆိုကျွန်တော်သဘောတူတယ်သို့သောအဲ့ဒါနဲ့ဘီသူဘီသားတွေလို့တာမန်တွေလို့စဉ်းစားမှုမတူတာကတော့မာယွန်းနဲ့ဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျဒါပရမတ်နော ီဘက်မကျော်နဲ့ဆိုတဲ့ဟာတွေရှိကောင်းရှိမဲ့ဒါတော့အစင်လာကျွန်တော်တို့တမိုင်းမှာလည်းရှိခဲ့ပြီးသားပါဟိုဘိုးကျော်ကြီးနေဝင်လက်ထက်တွေကကျွန်တော်တို့ဟိုရှိခဲ့တဲ့ကိစ္စတွေပါအဲ့တော့သူတို့စဉ်းစားချက်ကနောင်ခက်မှာဆိုလို့လားဆိုတဲ့သဘောမျိုးတော့ကျွန်တော်ကတော့တိတ်ပြီးတော့ဒါဟာဟိုခိုင်ပါတဲ့ဟိုစဉ်းစားချက်မဟုတ်ဘူးလို့ထင်တယ်အဲ့တော့ကျွန်တော်တို့ပထမဆွေးနွေးသူတက်ပြောပါကျွန်တော်တို့မသိရဲ့ဆိုရင်ချက်သုံးမဟုတ်လိုလားချက်သုံးမဟုတ်တစ်ခုခုပေါ့နော်ဘာရှိနေတယ်မသိတော့ကျွန်တော်တို့သုံးသက်ချက်တွေလည်းမှားနိုင်တာပေါ့ခင်ဗျာ
ကျွန်တော်ဒီနေရာမှာရက်ဖြတ်ပြီးတော့ဘိုးလိုကြီးနေဝင်လက်ထက်ဆိုတာဆရာပြောလို့ကျွန်တော်တခုစစ်သားတိစဉ်းစားနေရရှိပါတယ်အခုကုလသမဂ္ဂဝန်ထမ်းတိုက်ပွဲမှာညက်ပြီးတည်ဆုံးသွားတာဘယ်သူဘက်ကဆိုတာကျွန်တော်မသိရသေးပါဘူးတရားလိမ့်မယ်လို့လည်းသိတော့မမျှော်လင့်ဘူးဆရာဘာကြောင့်လဲဆိုတော့အစင်းလာမှလည်းပဲဟိုတုန်းကလည်းတက္ကသိုလ်ကိုဘုံခွဲဖြစ်ပြီးခဲ့တာဘယ်သူလက်ထက်ဆိုတာအခုဒီသူကြောင့်ငါကြောင့်ဆွေတဲဖို့တောင်အပြစ်ပဲချသွားတာကျွန်တော်နောက်ဆုံးဖြစ်ကြလိုက်ရတာပဲဆရာဆိုတော့ဒီလိုကိစ္စတွေမှာလည်းပဲပြစ်တဲ့ခက်တဲ့လူတွေကသူ့ကြောင့်မှာမှားပါတယ်ဆိုတာတာဝန်ယူတယ်ဝန်ထမ်းတောင်းပန်တယ်ဆိုတဲ့စကြမျိုးတစ်ခါမှမပြဘူးဆိုတော့ဒီကိစ္စကိုသတင်းသမားတွေကြားလူတွေကအမှန်ပြောရင်လည်းပဲအရေးယူခံရတာတွေတရားစွဲခံတာတွေကညီမညီမဖြစ်နေတော့ဒီကိစ္စလည်းအမှန်တရားပေါ်ပေါက်လာကြတော့မရှိဘူးလို့ဆိုရမျိုးဖြစ်နေဆရာ
ကျွန်တော်တို့နိုင်ငံမှာတမိုင်းကြောင့်မကောင်းခဲ့တဲ့အချက်ကအဲ့ဒီအချက်ကြီးတစ်ခုပဲပါတယ်ခင်ဗျတကယ်ကိုအများပြည်သူစိတ်ဝင်စားတယ်နောက်တကယ်ထိခိုက်နေတာမူလဲကြီးကြီးမားမားဖြစ်တဲ့ကိစ္စတွေလူအများကလည်းဖြစ်နိုင်တယ်လို့ထင်ထားတဲ့တရားခံကိုမဖော်နိုင်တဲ့တမိုင်းကြောင့်ကျွန်တော်တို့နိုင်ငံမှာအခုထိရှိသေးပါအရင်စစ်ဆွာလက်ထက်ကဆိုရင်စစ်ထောက်လာရေးနဲ့အမျိုးသားထောက်လာရေးပေါ့နော်သူတို့ဟာအကြရာတောင်မှတည်တယ်တပီလုံးမှာဆိုတော့ဂုံယူခဲ့တဲ့ထောက်လိုက်အဖွဲ့ကြီးတွေဟာတကယ်ကျွန်တော်တို့ပြည်သူစိတ်ဝင်စားတဲ့ပြည်သူကလည်းဒီလူဟာတရားခံလို့ထင်ထားတဲ့လူတွေကိုမိအောင်ဖမ်းမပြနိုင်တဲ့ညံဖျင်းတဲ့အကြီးချင်းတွေကိုသူတို့စစ်ဆိုးကလက်ထက်မှာပေါ့ပြခဲ့ပါတယ်အခုလည်းပဲအဲ့ဒီလိုပဲပေါ့အာဒါမဖြစ်သင့်တဲ့ကိစ္စတနည်းအားဖြင့်တရားဥပဒေစိုးမိုးရေးမရှိဘူးဆိုတာကိုထပ်ပြရခင်ဗျအဲ့ဒီတရားဥပဒေစိုးမိုးရေးမရှိတာကသမန်လမ်းမဝလူမဟုတ်ဖဲနဲ့လက်နက်ကင်ထားတဲ့အာဏာတစုံတရာကြီးမှမရှိတဲ့ဖွဲ့စည်းကဖြစ်နေရင်တော့ကဒါတော့ကိုကျွန်တော်နိုင်ငံရဲ့ဒီကနေ့ပစ္စကနိုင်ငံရေးဘဝဟာဆိုးရသေးတယ်တရားဥပဒေစိုးမိုးမှုမရှိဘူးလို့ထပ်ပြတာဖြစ်တယ်အဲ့တော့ကဒီတမိုင်းဆိုးတွေကိုကျွန်တော်တို့ကအခုကျွန်တော်တို့ဆွေးနွေးနေတဲ့ကိုရိုနာဗိုင်းရပ်စ်ကယောဂာကြီးကာလပါတော့ပြင်နိုင်ကြမလားပြင်သိမ့်ကြတယ်လို့ပဲကျွန်တော်ထပ်ပြီးဆွေးနွေးရမှာပေါ့ခင်ဗျာ
ဆိုတော့ကျွန်တော်တို့ပြောမှကြည့်ကြတော့ဆက်ပြည့်နေပြီဆိုရနဲ့နိုင်ငံတော်အတိုင်းအတာပုံကိုယူငါစီညာချက်ထုတ်ပါတယ်အဲ့ဒီထက်မှာအဓိကကတော့ဘလဝဘဒုက္ခရောက်နေတဲ့ဒေသတွေကိုကူညီရေးကူညီရေးပို့နိုင်တဲ့အတွက်သူဝန်တာရဲ့အကြောင်းကြီးပါတယ်နောက်အရေးကြီးတဲ့ကိစ္စကတော့တိုက်ပွဲမှာပါဝင်နေတဲ့တပ်မတော်သားတွေကိုတဲ့ပဋိကူချီးကျူးတဲ့အကြောင်းရေးထားပါတယ်နောက်ဆုံးပိုက်မှာကတော့ဒီငင်းငန်ရေးအတွက်လူချိုးပတ်မှုလူမိတုံဆက်လက်ပြီးတော့ဆောင်ရွက်သွားမယ်လို့ပြောထားပါတယ်ရှင်ဆိုတော့ဒီဟာကိုလေ့လာကြည့်ရင်တိုက်ပွဲဝင်နေတဲ့တပ်မတော်ဘက်ကတော့ချီးကျူးထားတယ်ဆက်တိုက်ဆွဲသဘောမျိုးဒါပေမဲ့ငင်းငန်ရေးဆွေးနွေးပွဲတစ်ဖြင့်ငင်းငန်ရေးရရှိအောင်မမိတုံချိုးပတ်သွားမယ်လို့ပြောထားတာကတော့ဒါငင်းငန်ရေးတိကျဆိုတော့တစ်ဖက်ကမိစားတစ်ဖက်ကရေမှုတ်ဆိုတဲ့သဘောမျိုးဖြစ်နေလို့ကျွန်တော်သုံးသပ်လိုပါတယ်မှားလို့ပြောမှာရှင်
တလူပြကျွန်တော်လည်းတွေ့လိုက်တယ်ဆိုရှယ်မီဒီယာမှာတွေ့လိုက်တော့ခုဥကျော်စန္ဒာသုံးသက်တူပေါ့နော်တမရော်ကိုပဲကွက်ပြီးတော့ချီးကျူးခြင်းဟာဘယ်လိုလဲဆိုတော့မိကွန်းနေဆိုရှယ်မီဒီယာမှာဖြစ်ပါတယ်အဲ့တော့ကျွန်တော်ကစစ်မြေပြင်လည်းမသိနောက်တမရော်နဲ့လက်ရှိဆိုရဲဆက်ဆံရေးဘလောက်ထိရှိတယ်လဲဆိုတာကျွန်တော်ခိုင်ခံမှာမလည်းမသိဘူးကျွန်တော်တို့သိတာကတော့ စီးပြူးစရာတလောက်တော့မရှာဘူးလို့ထင်တယ်ကျွန်တော်အမြင်ပေါ့နော်ကျွန်တော်ပုံကိုယ်ရည်မြင်ပါတမရောသားတွေရောကျွန်တော်တို့အရက်သားတွေရောဟာကွာခြားမှုမရှိတဲ့စဉ်းစားမှုအခြေခံဘုံအစိုးရရောစစ်တပ်ကရောပြည်သူပါရောပြန်ရောက်အောင်ကြိုးစားရမယ်စစ်တပ်ကလည်းကျွန်တော်တို့ကလည်းစစ်တပ်ဖြစ်လာအောင်ဥတီတဲ့နိုင်ငံကြီးကိုလက်ရှိအစိုးရလက်ထက်ကစပြီးတော့ပြုတ်ထောင်ပါလက်ရှိကာကွယ်ရေးဦးစီးချုပ်လက်ထက်ကစပြီးတော့ကြိုးစားပါလို့ပဲကျွန်တော်ဆွေးနွေးပြသည်ခင်ဗျဟုတ်ကဲ့
ကျွန်တော်ကတော့တိုင်းပြည်ကိုညီညာစီစဉ်လို့ကောင်းမွန်တဲ့ဆန္ဒနဲ့ဆွေးနွေးကြတယ်ကျွန်တော်ဆန္ဒတွေတကယ်တမ်းလက်တွေ့ဖြစ်လာနိုင်မဲ့အခြေအနေရောဆရာမြင်ပြီးပါသူတင်ပြီးဒီရင်ဟောကြည့်အောင်ခင
်ဗျဟုတ်ကဲ့သူကလာကလာမြန်မာနှစ်ဆန်းဆိုတော့ကျွန်တော်တို့ထုံးစံအကောင်းတဲ့တရင်ကိုဖြစ်ရှင်ကြတာပါကောင်းတဲ့ဒီလာမဲ့မြန်မာနှစ်ဆန်းအစပြီးကျွန်တော်တို့တိုင်းပြည်အတွက်ပိုကောင်းပါစေလို့ကျွန်တော်ဆုတောင်းကြပါတယ်သို့တော်လည်းပဲလက်တွေ့ပေါ်တော့ကျွန်တော်တို့နှစ်အင်္ဂလိပ်နှစ်ကုန်နှစ်ဆန်းတိုင်းနိုင်ငံရေးသုံးသပ်ချက်တွေမီဒီယာအားလုံးကရေဒီယိုအားလုံးကသုံးသပ်ကြပါတယ်လာမဲ့2020မှာဘာဖြစ်မလဲကမ္ဘာမှာဘယ်တယောက်ကမှကိုရိုနာဗိုင်းရပ်စ်ဖြစ်လာမယ်လို့ပြောခဲ့ကြပါဘူးအဲ့တော့ကျွန်တော်တို့ဟာဒီမြန်မာနှစ်ဆန်းမှာအကောင်းဆုံးမျှော်လင့်ပြီးတော့အဆိုးဆိုတာလည်းပြတ်တဲလို့ပဲကျွန်တော်တို့ကသတိပြုပြီးနဲ့ဆက်သွားမယ်လို့ထင်ပါတယ်ခင်ဗျာ။ဟုတ်ကဲ့
COVID-19 ကြောင့်အိမ်ထဲကနေအိမ်မြေမထွက်ဖဲနေနေကြရတာဟာအခုဆိုရင်ရက်တစ်ပတ်နှစ်ပတ်ကျော်ပြီးသုံးမဲ့ထဲကိုရောက်ရှိလာပြီးဖြစ်ပါတယ်။မကြခင်မှာလုပ်ငန်းတွေပြန်ဖွင့်ပြီးလုပ်ငန်းတွေပြန်ဝင်ကြရတော့မှလား COVID-19 ကြောင့်ရုံးတွေကိုဆက်ပဲပိတ်ထားရအောင်မှလားဆိုပြီးမရေရာမှုတွေလည်းရှိနေတာပါ။အိမ်ထဲကအိမ်မြေမထွက်ဖဲနေရတဲ့နေရက်တွေဟာထင်ထားတဲ့အတက်ပိုပြီးကြာမြင့်လာခဲ့မယ်ဆိုရင်ပြည်သူလူထုအနေနဲ့လူမည်နဲ့စီးပွားရေးအပြင်စိတ်ပိုင်းဆိုင်ရာကျန်းမာရေးကိုလည်းထိခိုက်မှုတွေရှိလာမှာဖြစ်ပါတယ်။ရပောင်းများစွာအိမ်မြေမထွက်ဖဲနေရတဲ့အခါပြည်သူလူထုအနေနဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးထိခိုက်မှုမရှိအောင်ဘယ်လိုအချက်တွေကိုလိုက်နာလှုံ့ဆော်ပေးသင့်ပါလဲလို့မေးကြည့်တဲ့အခါအထွေထွေရောဂါအထူးကဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။စိတ်ပိုင်းဆိုင်နဲ့ပတ်သက်ပြီးတော့ဆောင်ရံကတော့စိတ်အေးထားဖို့လိုပါတယ်။ပျော်ပျော်နေပါဝါသနာပါရာတစ်ခုခုကိုပြုလုပ်ပါပေါ့နော်ဥပမာတချင်းဆိုတာတို့စာအုပ်ဖတ်တာ TV ထိုင်ကြည့်တာတကယ်ချင်းနေနဲ့ဖုံးပြောတာဒီနည်းနဲ့ကိုယ့်ရဲ့ဒီစိတ်ပူပင်သောကမှုတွေကိုလျှော့ချနိုင်ပါတယ်။အဲဆောင်ရံတွေကတော့နော်စိတ်ကိုစိတ်မလိုလားတဲ့စိတ်ပူပင်သောကတွေရှောင်ဖို့အတွက်ကိုဒီသတင်းမားတွေကိုယုံကြည်ရာတွေသတင်းမားမှာပါတဲ့အတိုင်းရှောက်ပြီးတော့ live လုပ်တဲ့ဟာတွေကိုရှောင်ကြဉ်မှုကိုဒီ WHO ကလည်းအကြံပြုထားပါတယ်။နော်အဲ့တော့နောက်တစ်ခါ negative thinking လို့ခေါ်တဲ့အမုန်းပွားခြင်းတွေရှောင်ကြဉ်တဲ့ ਨੇ နော် panic buying လို့ခေါ်တဲ့ဒီမလိုလားတဲ့ပစ္စည်းတွေဝယ်ယူစုဆောင်းထားခြင်းစိတ်တို့ဒေါသဖြစ်ခြင်းတွေကိုရှောင်ကြဉ်တဲ့ဒါကြောင့်မလို့ WHO ကဘလို့အကြံပြုထားလဲဆိုရင်ဒီ COVID-19 နဲ့ပတ်သက်တဲ့သတင်းတွေကိုတနေ့ကိုနှစ်ကြိမ်ပဲတည်ရှိဖို့ဆိုပြီးတော့အကြံပြုထားတာလေးတွေရှိပါတယ်။စိတ်ပိုင်းဆိုင်ရာတွေကလည်းအရေးကြီးတဲ့အတွက်ဖြစ်ပါတယ်
။ကိုလက်လှောင်မှုပြုလုပ်တဲ့ဟာတွေးလည်ပတ်မှုကိုကောင်းမွန်စေတဲ့အပြင်စိတ်ကျန်းမာရေးကောင်းမွန်အောင်လည်းထောက်ကူဖြစ်စေတာပါ။အိမ်ထဲမှာနေတဲ့နေရက်တွေများလာလို့ကြွက်သားအားနည်းလာတာမျိုးကိုလည်းကာကွယ်ရရောက်ပါတယ်။အိမ်နေအောင်နေရတဲ့သူတွေရဲ့အသက်အရွယ်ကိုလိုက်ပြီးပြုလုပ်တဲ့ကိုယ်လက်လှူရှာမှုတွေဟာဒူးနဲ့ဒူးအနေငယ်စီကွဲပြားခြားနားနေမှာဖြစ်ပါတယ်။သိလက်ပတ်မှုကောင်းမွန်ပြီးစိတ်ကျန်းမာရေးကိုထောက်ကူဖြစ်စေဖို့အတွက်ဘယ်လိုကိုယ်လက်လှူရှာမှုတွေကိုပြုလုပ်သင့်ပါသလဲလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။အိမ်ထဲမှာနေရတဲ့လူတွေအနေနဲ့ဆိုရင်လေကိုအိမ်ထဲမှာနေရတာကြားတဲ့အခါမှာသိလက်ပတ်မှုညွန်နေခြင်းကြွက်သားအားရခြင်းတွေဖြစ်တတ်တယ်။ဒါကြောင့်မလို့လှူရှာမှုလိုပါတယ်။အပြင်ထွက်လမ်းလျှောက်ဖို့ခွင့်ပြုထားတဲ့ဒေသတွေမှာဆိုရင်တော့အပြင်မှာမနေ့စောစောလမ်းထွက်လျှောက်လည်းရပါတယ်သို့တော့ကိုဗီနာလူနေတော့အနည်းဆုံး6ပေခွာပြီးတော့ကိုလည်းလှုပ်ရှားလိုရပါမယ်နှာခေါင်းစည်းတက်ထားပါမယ်အိမ်ထဲမှာရှိတဲ့နေနေကတော့သွေးပူလေ့ကျင့်ခန်းခေါင်းခါခြေလက်စသည်အားဖြင့်လေ့ကျင့်ခန်းပြင်လေကားရှင်လေကားအတက်စင်းလေ့ကျင့်ခန်းဒါမျိုးလေးတွေကိုတနေ့ကို2ချိန်လောက်ခွဲပြီးတော့ဆောင်ရွက်ပေးမယ်ဆိုရင်မိမိရဲ့ကိုယ်ခံစနစ်လည်းတက်ပါမယ်ကိုယ့်ရဲ့သွေးလက်ပတ်မှုကောင်းမွန်ပြီးကြွက်သားတန်ဆွမ်းမှုတွေရရှိပါမယ်ဒီကိုလက်လှူရှာနဲ့ပတ်သက်ပြီးရှောင်ရံကတော့တစ်ချိန်လုံးထိုင်နေခြင်းလဲနေခြင်းတွေကိုရှောင်ကျင်သင့်တယ်။အဲအများစုဒီအကြံပေးထားချက်ကတော့မိနစ်30လောက်ညီညီထိုင်ပြီးရင်3မိနစ်လောက်ထပြီးတော့လမ်းလျှောက်ပေးပါဆိုပြီးတော့အကြံပြုထားချက်လေးတွေလည်းရှိပါတယ်။ဒါတော့ကိုလက်လှူရှာနဲ့ပတ်သက်တာပါ
။တကယ်လို့တကြံပည့်ရတွေပြီးမှလုပ်ငန်းခွင်ပြန်ဝင်ခဲ့ရမယ်ဆိုရင်လုပ်ငန်းခွင်မှာလုပ်ကင်ဆောင်ရွက်တဲ့အခါ COVID-19 ရောဂါပိုးကူးဆက်ခံရနိုင်တဲ့နည်းလမ်းတွေကိုတနိုင်တမျှရှောင်ကျင်ပြီးတော့အလုပ်တွေကိုလုပ်ကင်ဆောင်ရွက်ကြရမှာပါ။ကျမရင်းနဲ့အကသာဝန်ကြီးဌာနကထုတ်ပြန်ကြေညာထားတဲ့အကြံပြုချက်တွေကိုလေ့လာပြီးယောဂကုသမခံကြရအောင်တတိထားလှုပ်ဆောင်ကြရမှာဖြစ်ပါတယ်။ဒ တကယ်လို့ကြံပေးရပြီးမှလုပ်ငန်းခွင်ဝင်ခဲ့ရမယ်ဆိုရင်ရောဂါပိုးကူးဆက်မခံရအောင်ဘယ်လိုလုပ်ကင်ဆောင်ရွက်ဖို့စဉ်းစားထားပါတယ်လို့မေးကြည့်တဲ့အခါဆောက်လုပ်ရေးကုမ္ပဏီတစ်ခုမှမန်နေဂျာတူဖြစ်သူဦးအောင်ကျော်ဆိုးကအခုလိုပြောပါတယ်
အခုဒူလိုင်းပြီးတဲ့မက်စတာရမယ်လက်စီရမယ်အပြင်ကိုလူများများနဲ့တွေ့ရမယ့်နေရာတွေကိုအတက်နိုင်ဆုံးမသွားမယ့်နေရာပဲ
ကြံပေးရကျွလွန်ပြီးတဲ့နောက်မှာရုံးပေးရတွေကိုထပ်မံတွေးချက်ပြီးတော့ရက်ရှိပိတ်ထားအောင်မယ်ဆိုရင်အိမ်ထဲမှာနေပြီးရုပ်ပိုင်းဆိုင်ရာကြမ်းကြမ်းမမဖြစ်ဖို့နဲ့စိတ်ပိုင်းဆိုင်ရာကြမ်းကြမ်းမမဖြစ်နေစေဖို့ဆိုတာတွေကိုလည်းအလေးထားကြရအောင်ပါပါအိမ်ထဲမှာနေလာကြလာလို့စိတ်တူဒေါသထွက်လွေတာတွေဝမ်းနေပြီးစိတ်သက်ကြလာတာတွေနဲ့ခရောင်ချောက်ချားဖြစ်ရတာတွေဟာစိတ်ကျန်းမာရေးအားနည်းလာတဲ့လက္ခဏာတွေပဲဖြစ်ပါတယ်တရားထိုင်တာယောဂကျင့်တာနဲ့ကိုယ်လက်လှုပ်ရှားလေ့ကျင့်ခန်းလုပ်တာတွေကိုလုပ်ဆောင်ပြီးစိတ်ရောကိုယ်ပါကျန်းမာနေအောင်ကူးဆိုင်နေထိုင်သင့်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကအကြံပေးပါတယ
်မိမိကိုယ်ခံစနစ်ညင်စီဖို့ဆိုရင်တင်းတင်းမြတ်တာစားတော့ပါအေးရောပါအေးပါကိုလည်းလှုပ်ရှားလေ့ကျင့်မှုရသမျှရသလောက်လုပ်ပေးပါစိတ်အေးထားပျော်ပျော်နေပြီးတော့เนาะဒီ positive thinking အကောင်းမြင်ဝါဒလေးထားပြီးတော့ပျော်ပျော်နေပြီးတော့ကိုယ့်ရဲ့ခင်မင်ရင်းနှီးနဲ့မိတ်ဆွေပေါင်းတင်းနေနဲ့စကားပြောဆိုခြင်းအပြင်ကိုယ့်ရဲ့ stress ကိုရောကြနိုင်ပြီးတော့ကိုယ်ခံစနစ်တက်စီမှာဖြစ်ပါတယ်
COVID-19 ရောဂါကူးစက်ပြန့်နှံ့မှုကြောင့်ရုပ်ပရက်တွေရှိကြပြီးအိမ်ထဲမှာနေရတဲ့ရက်တွေများလာတဲ့အခါရုပ်ပိုင်းဆိုင်ရာကျန်းမာရေးသမဂ္ဂစိတ်ပိုင်းဆိုင်ရာကျန်းမာရေးဥပဒေထိခိုက်မှုတွေရှိလာနိုင်တာကြောင့်စိတ်ကျန်းမာရေးကောင်းမွန်နေအောင်လည်းခီးဆိုင်နေထိုင်မှုလိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါဘလော့ဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါရစေကျွန်မဆင်မြတ်မွန်ပါCOVID-19 ကရောဂါကြောင့်မြန်မာနိုင်ငံအပါအဝင်နိုင်ငံတော်တော်များများမှမလိုအပ်ဖဲအိမ်ပြန်မထွက်ကြဖို့ညွှန်ကြားချက်တွေထုတ်ထားကြပါတယ်။ဒီလိုအခြေအနေမျိုးမှာကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်စားသောက်ဖို့ဘလောက်အရေးကြီးသလဲဆိုတာကိုယောဂနည်းပြတရားနဲ့ဆွေးနွေးထားပါတယ်။ American ပြည်ထောင်စု Missouri ပြည်နယ် Columbia မြို့က Body Refinery ချက်မှာယောဂနည်းပြလုပ်နေတဲ့မတ်ဝဝေကပုံမှန်လိုမျိုးသွာလာလှုပ်ရှားမှုတွေနှဲသွားချိန်မှာကျန်းမာရေးနဲ့အညီနေဖို့တိတ်အရေးကြီးတယ်လို့အကြံပြုထားပါတယ်။
အခုဒီလော့ကဒေါင်းတွေကဒီမြို့မှာလည်းဖြစ်နေတော့ပုံမှန်ထက်စာလို့ရှိရင်လှုပ်ရှားမှုတွေနေသွားတယ်အိမ်မှာနေတာတွေကြာလာတဲ့အခါကျတော့ဒီစိတ်ဖိစီးမှုတွေများတယ်လိုအပ်လို့အပြင်ထွက်ရမယ်ဆိုလို့ရှိရင်တော့ကြောက်ရွံ့ဆိုးရိမ်မှုတွေများတဲ့အတွက်ဒီဟိုစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာတွေကောင်းကောင်းမွန်မွန်ဆက်လက်ထိန်းသိမ်းနေထိုင်သင့်တယ်အဲ့တော့ကိုယ်လက်လှုပ်ရှားမှုအတွက်ကဒီလေ့ကျင့်ခန်းလုပ်ပေးတာကသွေးလည်ပတ်မှုတွေအတွက်အထောက်အကူဖြစ်တယ်ဒီကိုလန့်လှူရှာမှုလုပ်တယ်ကဘာလို့လေးကျင်ကန်းလုပ်ဖို့ကဘာလို့အရေးကြီးလဲဆိုလို့ရှင်ဥမာတစ်ခုပေးချင်တာဟိုအမေက84နှစ်ပေါ့နော်သူ့မှာဆိုရင်စီဂျိုရှိတယ်သွေးထိုးရှိတယ်ဂျင်းမိုပုံမှန်အနည်းဆုံးတစ်ပတ်ကို3-4ရက်သွားတယ်အနည်းဆုံးနာရီဝက်တော့တစ်နေ့လမ်းကိုသူပုံမှန်လျှောက်လေးရှိတယ်အခုဂျင်းနေပိတ်ထားလို့အိမ်မှာနေရတယ်ဆိုပေမဲ့လည်းရအောင်ပုံမှန်တိုင်းလှုပ်ရှားမှုလေးတွေကိုလုပ်ပေးတယ်စားတော့နေထိုင်တာလည်းသူ့ရဲ့ routine အတိုင်းမပြတ်အောင်တက်နိုင်သလောက်ကိုနေထိုင်စားတော့တာမျိုးဖြစ်တယ်အဲ့လိုမျိုးဖြစ်တဲ့အတွက်သူ့ရဲ့စီဂျိုတို့သွေးတို့ကကောင်းကောင်းမွန်မွန်ပဲအကုန်လုံးထိန်းထားနိုင်တာပေါ့နော်အဲ့တော့ဒီကျန်းမာရေးလုပ်တယ်ဆိုတာငယ်ရွယ်တဲ့သူတွေမှမဟုတ်ဘူးဒီလူကြီးတွေလည်းဒီလှုပ်လှုပ်ရှားရှားနေတဲ့နဲ့အကျိုးအမြတ်အများကြီးရှိတယ်ဒီစိတ်ပိုင်းဆိုင်ရာကြတော့ဟိုတရားမှတ်တာတို့ဒီအထူးသဖြင့်အခုဒီ COVID-19 က respiratory နဲ့ပတ်သက်တဲ့ပြဿနာမျိုးတွေရှိတဲ့အတွက် deep breathing လို့ခေါ်တဲ့အသက်ရှူလေ့ကျင့်ခန်းလုပ်ပေးတာပေါ့အသက်ပြင်းပြင်းရှူတယ်ဆိုတဲ့ဥစ္စာမှာယောဂနီးနဲ့ရှူတာရှိတယ်တရားမှတ်တဲ့အခါမှာ Oxford ဆရာတော်ဒီမသာမီသူအများကြီးလေ့ကျင့်ပေးတာတွေလည်းရှိပါတယ်သူတရားဟောတဲ့အထက်မှာတွေလည်းပါတယ်အဲ့လိုအသက်ကို1ကနေ5အထိရှူသွင်းအသက်အောင်ထား1ကနေ5အထိအောင်ထားအသက်ကိုဖြည်းဖြည်းချင်း1ကနေ5အထိရည်တွက်ပြီးရှူထုတ်အဲ့လိုပုံစံမျိုးနဲ့လေ့ကျင့်ခန်းလုပ်ပေးတာလေးတွေရလဲကောင်းတယ်အဲ့ဒါဒီစိတ်ဖိစီးမှုအများကြီးရောကြစေတယ်နောက်အရေးကြီးတဲ့တစ်ခုက immune system လို့ခေါ်တဲ့ကိုယ့်ရဲ့ကိုယ်ခံစွမ်းအားအဲ့ဒါလည်းအားကောင်းနေဖို့လိုအပ်တယ်စိတ်ဖိစီးမှုဒီကိုယ်ခံစွမ်းအားကိုရောကြစေတယ်တဲ့ဒါအပြင်ကျန်းမာရေးပညာရှင်တွေအများအားထောက်ပြရတဲ့အချက်ဖြစ်တယ်အဲ့တော့ဒီကျန်းမာစွာနေထိုင်စားသောက်ဖို့ကအရန်အရေးကြီးပါတယ်
So Kunarwa di Mahu we be a tema so yen di need time sat out that they ye ji lupio baresro. A ku leshi ma bari do ni alesro, lumu kunye di ma bari ni alesro, Luria Pinle take but yen lumatwan hainja u madwaza like hajaro e mawe sat out the news on low chani de bone lumu kunye di bomatoli ni yareli, the need to bacha sa like de bari sa like de sure ham yoda bone di nizaro. Hello news hare kama bono kuwa kuye jama yine tente nyata on sabu o blauti. ဟိုအစားတွေစားမိတယ်ဆိုတဲ့ဟာမှာစားတဲ့ဟာမှာနှမျိုးရှိတယ်အီမိုရှင်နယ်ဟန်ဂါနဲ့ဖစ်စကယ်ဟန်ဂါဆိုတာရှိတယ်အီမိုရှင်နယ်ဟန်ဂါဆိုတာဘာလဲဆိုတော့စိတ်ကြောင့်စားနေတာဟိုပြင်းစားတယ်ပျော်ရင်စားတယ်ဝမ်းနည်းလို့စားတယ်စိတ်ဖိစီးမှုတွေများလို့စားတယ်တကယ်စားတာမဟုတ်ဘူးနောက်တစ်ခုဖစ်စကယ်ဟန်ဂါဆိုတဲ့ဟာကြတော့ခန္ဓာကိုယ်ကတကယ်ကိုအားအင်ကုန်ခံသွားလို့စီကုံပြီး
စားခင်မှာကိုတကယ်စားတာလားသိကြအောင်စဉ်းစားလိုက်ရေလေးတောက်ကြည့်လိုက်တခါလေးရေစားတာလဲကိုအုံနောက်မှာသတင်းပို့ခံရတာစားတယ်ဆိုတာမျိုးနဲ့ဖြစ်တယ်ဆိုရင်ဒါရေတောက်လိုက်ရင်ဗိုက်စာပြေသွားတာရှိတယ်နောက်စားတဲ့အခါမှာတင်တင်မျှတာတဲ့အစာအုပ်စုတွေပေါ့နော်အားလုံးကိုဘာပဲစားစားမျှတာအောင်စားဖို့အရေးကြီးတယ်လို့စားတဲ့ပမာဏကိုလည်းအဓိကဟိုဂယုပြုတဲ့နဲ့အရန်အများကြီးတွေစားလိုက်ရင်တဖြည်းဖြည်းနဲ့ဥကျဲပြီးတော့တကယ်တမ်းကိုယ်ရဲ့ဒီအားလုံးငကိုအလုပ်တွေပြန်သွားတော့မယ်ဆိုတဲ့အချိန်ကျရင်ကိုယ်အရန်နေစားထားတဲ့ဟာအဲ့ဒီအချိန်မှာပြန်ထိမှုခက်သွားပြီဆိုရင်ဒါကိုပဲစိတ်နှောက်ရှက်ဖြစ်မှာဆိုတော့ဟိုအမြဲတမ်းလေးဟိုချင့်ချိန်ပြီးတော့ပေါ့နော်စားတော့နေထိုင်သင့်ပါတယ
်အမေရိကန်ပြည်တော်စုမစ်ဆိုရီပြည်နယ်ကိုလံဘီယာမြို့က body refinery ဂျင်မှာယောဂနည်းပြလုပ်နေတဲ့မဝဝေဖြစ်ပါတယ်လော့ခ်ဒေါင်းလုပ်ထားချိန်မျိုးမှာကိုယ့်ရဲ့နေမှုထိုင်မှုပုံစံတွေပြောင်းလဲသွားပေမဲ့စိတ်ကျန်းမာရေးကိုယ်ကျန်းမာရေးအတွက်ဂရုစိုက်နေမယ်ဆိုရင်အ ਨੇ ဆုံးတော့ယောဂါတွေကိုခုခံနိုင်မဲ့ကိုခံစွမ်းအားတွေရှိနေမဲ့ထင်ပါတယ်ရှင်ကျမစုမြတ်မမ
အခုဆက်ပြီးတရင်ချင်းချုပ်ကိုတင်ပြပေးပါပါဘူရောပါဒေတာမှာကိုရိုနာဗိုင်းရပ်စ်ကရောဂါကူးစက်မှုကျဆင်းနေတာဒါမှမဟုတ်ဆက်မတိုးပဲတည်ငြိမ်နေတဲ့ပုံမျိုးတွေ့နေရပါမယ်ဒီယောဂဘုဟာလူတွေကြားအထင်တော်ကြားဆက်ပြီးရှိနေနိုင်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးအကဲကဗိုလ်တပုနေမှာသတိပေးလိုက်ပါတယ်။နိုင်ငံအများစုမှာဒီကယောဂဟာအခုမှကနအူးအဆင့်နဲ့ရှိနေသေးတယ်လို့ဒီကယောဂတန်းကိုအစောဆုံးခံရတဲ့နိုင်ငံတချို့မှာယောဂအခုဆက်ခံရသူဥယေပိုးပြီးတိုးလာနေတာကိုအခုစပြီးမြင်နေရတဲ့အတွက်သတိထားကြဖို့ WHO အကြီးအကဲ Tedros Ghebreyesus ကပြောပါတယ်။John Hopkins တက္ကသိုလ်စစ်တမ်းအရဗိုလ်တဖူးနေမှာကမ္ဘာတစ်လွှာကိုရိုနာဗိုင်းရပ်စ်ရောဂါအကူးဆက်ခံရသူပေါင်းက2.6သိန်းကျော်ရှိနေပြီးသေဆုံးရသူပေါင်းက3,800ကျော်ရှိနေပါတယ်။ဘာရှန်ပင်လယ်ကွေ့ဒေတာမှာပြီးခဲ့တဲ့သတင်းပတ်ထဲအီရန်နဲ့အမေရိကန်ရေတပ်သင်္ဘောတွေထိတိုက်တွေ့ပြီးပြဿနာတွေဖြစ်ခဲ့တဲ့နောက်အီရန်သင်္ဘောတွေကိုအခြေအနေရစီးရေးတိုက်ခိုက်ခွင့်ပြုတဲ့အမိန့်ချက်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဗိုလ်တဖူးနေမှာချမှတ်ပေးလိုက်ပါတယ်။တကယ်လို့ဒီပင်လယ်ကျင်းမှာအမေရိကန်သင်္ဘောတွေကိုအီရန်ဘက်ကအနှောက်အယှက်ပေးဟန်တားမှုတွေလုပ်လာရင်အီရန်စစ်သင်္ဘောမှန်သမျှကိုဖျက်ဆီးပစ်ဖို့အမေရိကန်ရေတပ်ကိုသူအမိန့်ပေးခဲ့တယ်လို့သမ္မတထရမ့်ကပြောပါတယ်။ရခိုင်ပြည်နယ်ထဲမှာ WHO မော်တော်ယာဉ်တစ်စီးပစ်ခတ်တိုက်ခိုက်ခံရတဲ့အတွက်ပြစ်တင်ရှုံချကြောင်းအမေရိကန်နိုင်ငံရေးဝန်ကြီးဌာနကဗိုလ်တဖူးနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဝန်ထမ်းတဦးတည်ဆုံးခဲ့ရတယ်လို့ကျန်းမာရေးဝန်ကြီးဌာနကဝန်ထမ်းတို့ထံရခဲ့တာဖြစ်ပြီးဆိုရတဲ့ဒီလောက်ကအရက်သားတွေကိုအကာအကွယ်ပေးဖို့လိုနေတာနဲ့ရခိုင်ပြည်နယ်တွင်အပြစ်ခံရစစ်ဖို့လိုအပ်နေတာတွေကိုထင်ထင်ရှားရှားပြလိုက်တာလို့လည်းဖော်ပြထားပါတယ်။ American Diplomatic နိုင်ငံခြားရေးဝန်ကြီးဌာနဝန်ကြီး Mike Pompeo ကကမ္ဘာတဝန်းတရားမဝင်တော်ရင်ထရီဆန်ဈေးတွေပိတ်သိမ်းဖို့အတွက်တောင်းဆိုလိုက်ပါတယ်။ဒီဈေးတွေကိုအပြီးတိုင်ပိတ်သိမ်းပေးဖို့တရုတ်ပါဝင်တခြားနိုင်ငံတွေကိုဝန်ကြီး Pompeo ကတောင်းဆိုလိုက်တာပါ။ချက်သပင်းနေမနေခင်တဲ့တွေကတော့ဒီလောက်ပါပဲရှင်။ ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ဗျာပ
This program has come to you from the Voice of America, Washington.